Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဩဂုတ်လ20ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဂျီဘရတာကပြန်လွှတ်ပေးလိုက်တဲ့အီရန်ရေနတ်တင်တင်မော့နဲ့မပတ်သက်ဖို့မြေရေပြည်နယ်နိုင်ငံတွေကိုအမေရိကန်ကသတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကအခုသဘောနဲ့ကိုမြန်မာနိုင်ငံပြန်ကျင်သူတွေကိုယူနီဆီယာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေစပြီးတော့မေးမြန်းဆန်းစစ်နေပါပြီ။အမေရိကန်ကအဆင့်မြင့်ဂျက်တိုက်လေယာဉ်တွေရောင်းမှုအတည်ပြုလိုက်တဲ့ပေါ်တိုင်ဝမ်သမ္မတကကျေးဇူးတင်စကားပြောပါတယ်။ဒီတဲ့တွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတန်းတဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဖြစ်ခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေနဲ့ကြုံခဲ့ရတဲ့တိန်းနီနဲ့မူဆဲမျိုးကြားမှာလက်မှတ်ဆက်တွေပြတ်တောက်နေသလိုတိုက်ပွဲတွင်ပိတ်မိနေတဲ့အတွက်စာနာရိတ်ကအခက်အခဲတွေလည်းရှိပါတယ်
။ကိုခိုင်လိုနေရာကတောင်ပေါ်ဒေသဖြစ်တယ်။သူကစိုက်ပျိုးရေးလည်းဖြစ်ထွက်တဲ့နေရာမဟုတ်ဘူး။အဲဒါကြောင့်မလို့ဒီမှာရောင်းတဲ့ဆန်ဆိုင်နဲ့ဆိုင်သုံးဆိုင်ကပဲယူစားနေရတယ်။အဲ့ပြရင်တော့မပြောတတ်ဘူးပေါ့နော
်ကိုခိုင်မြုတ်ခန့်တူပြောတော့ရပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်မြန်မာပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုတွန်းအားပေးနိုင်ဖို့နဲ့ပူပေါင်းဆောင်ရွက်အလားအလာတွေနဲ့ပတ်သက်ပြီးမြန်မာဂျပန်အမေရိကန်သုံးနိုင်ငံသက်အမတ်တွေနဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေဒီကနေ့ရန်ကုန်မှာတွေ့ဆုံဆွေးနွေးကြတဲ့သတင်းတွေကိုတင်ပြမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်ဆရာနဲ့တရားလေးလိုက်ဆွေးနွေးခန်းကိုတင်ဆက်သွားဖို့လည်းရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုကြကြသိန်းနဲ့မခင်ဖြစ်တွေတို့ကပြောပြပေးပါအောင်
ဂျီဘရတာအနာဘင်တွေကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်အရိဒေတာတွေကနေထွက်ခေါ်သွားပြီဖြစ်တဲ့အီရန်လန်နေရေနတ်တင်တင်မောနဲ့မပတ်သက်ဖို့မြေရေပြည်နယ်နိုင်ငံတွေကိုအမေရိကန်အစိုးရကသတိပေးထားပါတယ်။အေဒရီယန်ဒါယာဝမ်တင်မောဟာအီရန်နဲ့ဆီးရီးယားအနာရှင်အစိုးရတွေကိုအကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေပိုလုပ်နိုင်အောင်အားပေးရရောက်တဲ့တရားမဝင်ရေနတ်တွေတည်ဆောင်ပေးနေတာလို့အမေရိကန်နိုင်ငံရဲ့ဌာနကအချင်းချင်းဆွဆွဲပြောဆိုထားတာပါ။ဒါကြောင့်အဲ့ဒီတင်မောကိုကူညီပံ့ပိုးသူတွေကိုအမေရိကန်အစိုးရကသတ်မှတ်ထားတဲ့အကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းတွေကိုကူညီသူတွေဖြစ်မှတ်ယူသွားမယ်လို့နိုင်ငံရဲ့ဌာနကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဂရိအစိုးရနဲ့မြေရေပင်လယ်တွင်းကစိတ်ကံအလုံးကိုဒီသီးမောကိုကူညီမပေးဖို့အခိုင်အမာသတိပေးပြောဆိုထားကြောင်းနိုင်ငံရေးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဥရောပသမဂ္ဂ EU ရဲ့တံခါးပေးဆိုရည်ယူမှုကိုချိုးဖောက်ပြီးဆီးရီးယားနိုင်ငံနဲ့ရင်းနှံတင်ပို့ဖို့ကြိုးစားခဲ့တယ်လို့ယူဆရတဲ့အဲ့ဒီသီးမောကိုဂျီဘရတာအာဏာပိုင်တွေကပြန်လွှတ်ပေးလိုက်တာဟာတကယ့်ကိုစိတ်မကောင်းစရာပဲလို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ်။
ဟောင်ကောင်ဆိုင်ရာဗြိတိန်ကောင်စီရုံးကတန်ဝင်တန်းတူတရုတ်ပြည်မကြီးမှာထိမ့်သိမ်းခံထားရတယ်ဆိုတဲ့သတင်းတွေအပေါ်အထူးပဲစိုးရိမ်တဲ့အကြောင်းဗြိတိန်နိုင်ငံရဲ့ရုံးကပြောပါရယ်ဆိုင်မွန်ချန်းဆိုတဲ့ဗြိတိန်တန်ယုံဝင်တန်းဟာဟောင်ကောင်အိမ်နီးချင်းတရုတ်ပြည်တောင်ပိုင်းရှန်ဇန်းမြို့မှာဩဂတ်စ်လ9ရက်နေ့ကစီးပွားရေးဆိုင်ရာအစည်းအဝေးတစ်ခုကိုတွားတက်နေတာကနေဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်းဝက်ဘ်ဆိုက်တစ်ခုဖြစ်တဲ့ HK01 မှာသတင်းရေးသားထားပါရယ်ချမ်းရံမိသားစုကိုအခုညီပေးနေတယ်လို့ဗြိတိန်နိုင်ငံသားရဲ့ယုံကထုတ်ပြန်ချက်တစ်ခုမှပြောဆိုထားပြီးကွမ်တောင်းပြည်နယ်နဲ့ဟောင်ကောင်အာဏာပိုင်တွေစီကလည်းနောက်ထပ်အချက်အလက်တွေတောင်းထားတယ်လို့ပြောပါတယ်။ဟောင်ကောင်မှာဆိုးရဆန့်ကျင်ဆန္ဒပြပွဲတွေအပြင်းထန်ဖြစ်နေတာနှစ်လနီးပါးရှိနေပြီဖြစ်ပြီးတော့ရုံးရင်းဆန်ခတ်ဖြစ်ခဲ့တာတွေလည်းရှိပါတယ်။ဒီလအစောပိုင်းကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဒိုမီနစ်ရက်ကတောက်ကြနေမှာတယ်လီဖုန်းဆက်ပြီးမေးမြန်းပြောဆိုခဲ့တဲ့အပေါ်တရုတ်ဆိုရကအမျက်ထွက်ခဲ့ပါတယ်။ဟောင်ကောင်ရေးကိစ္စနဲ့တရုတ်ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့လောက်ရက်တွေအားလုံးကိုချက်ချင်းရဆိုင်ဖို့ဗြိတိရှအစိုးရကိုအပြင်းထန်တောင်းဆိုတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါရရှင်
။ဟောင်ကောင်မှာတနင်္လာနေ့ကလုပ်ခဲ့တဲ့ငြိမ်းချမ်းတဲ့ဆန္ဒပြချီတဲ့ပွဲဟာဆန္ဒပြပွဲတွေအတွက်အလှည့်ပြောင်းတစ်ခုဖြစ်မယ်လို့သူမျှော်လင့်နေကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါရတယ်။ဆန္ဒပြပွဲတွေကိုရဲတပ်ဘက်ကနှင်းနှင်းတာမှမျက်ရည်ပုံသုံးတာနဲ့ဆန္ဒပြသူတွေကိုရဘာကြီးတွေနဲ့ပစ်တာတွေအပါအဝင်အင်အားအလွန်ကျုံသုံးခဲ့တယ်ဆိုတဲ့တိုင်ကြားချက်154ခုအပေါ်ရဲတပ်ဖွဲ့ကဌာနတွင်စုံစမ်းစစ်ဆေးမှုလုပ်မယ်လို့လည်းဥချိုယမှုကရီလမ်ကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။ရာဇဝမှုကျူးလွန်ထားတယ်လို့တန်ရာရှိသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုကန့်ကွက်တာကနေဆန္ဒပြပွဲတွေစတင်ခဲ့တာပါ။ဒါပေမဲ့အဲဒီဆန္ဒပြပွဲတွေကနေရုံးဝင်းဆန်ခတ်ဖြစ်တဲ့အခြေအနေတွေထိရောက်ခဲ့တာတွေရှိပြီး1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်ကတရုတ်ထိန်းချုပ်မှုအောင်လွှဲပြောင်းခဲ့ပြီးကြတဲ့ကဆိုရင်အကြီးမားဆုံးနိုင်ငံရေးချက်တင်နဲ့ကြုံနေရတာဖြစ်ပါတယ်။ဆန္ဒပြသူတွေကတောင်းဆိုထားတဲ့ရာဇဝတ်သားလွှဲပြောင်းပေးဥပဒေမူကြမ်းကိုတရားဝင်ဖျက်သိမ်းမလားဆိုတာအုပ်ချုပ်ရေးမှူးကယ်ရီလမ်ကမပြောတော့ဘဲဒီကိစ္စဟာပြီးဆုံးသွားပြီလို့ပဲပြောပါတယ်။ဥပဒေမူကြမ်းကိုလုံးဝချုပ်သိမ်းဖို့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကရဲဆက်ဆက်နှိမ်နင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ဖမ်းထားသူ900ကျော်ကိုပြန်လွှတ်ပေးဖို့ဟောင်ကောင်ခေါင်းဆောင်ကိုတိုက်ရိုက်ရွေးကောက်တင်မြှောက်ခွင့်ရဖို့နဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားပါတယ်။
မြေပြင်ကနေဝေဟင်ပြင်တုံးကြီးဒီစင်းကိုအမေရိကန်ပြည်ထောင်စုကစမ်းသပ်ပစ်လုပ်ခဲ့တဲ့အပေါ်ရုရှားကဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့သတင်းသုံးပတ်ကပြက်ပြဲသွားခဲ့တဲ့အမေရိကန်နဲ့ရုရှားအကြားနျူကလ িয়ার လက်နက်အသုံးပြုမှုဆိုင်ရာစာချုပ်အရဆိုရင်တော့ဒီလိုစမ်းသပ်မှုမျိုးလုပ်ခွင့်မရှိပါဘူး။အမေရိကန်ဆိုရဟာစီးရီးတင်းမာမှုတွေအရှိန်မြင့်လာအောင်လှုံ့ဆော်နေတယ်လို့ရုရှားတူနိုင်ငံသားရေးဝန်ကြီးဆာဂေရီကော့ဖ်ကပြောဆိုတာကိုရုရှားဆိုရပိုင် TASS သတင်းဌာနမှဖော်ပြထားပါတယ်။ရုရှားအနေနဲ့အကုန်ကျများတဲ့လက်နက်ပြိုင်ဆိုင်မှုတွေလိုက်လုံမှာမဟုတ်ဘူးလို့လည်းသူကပြောပါရယ်။အမေရိကန်ရဲ့ဒုံးကျည်စစ်တပ်မှုကိုပင်တဂွန်စစ်ဌာနချုပ်ကကြေညာလိုက်ပြီးနောက်တနေ့မှာပဲဒူးဝင်ကြီးရက်ကော့ဖ်ကအဲ့ဒါလိုပြောလိုက်ကြပါ။ကယ်လီဖိုးနီးယားပြည်နယ်ဆန်နီကိုလတ်စ်ကျွန်းမှာတနင်္ဂနွေနေ့ကပြစ်လွတ်စမ်းသပ်ခဲ့တဲ့ဒီဒုံးကျည်ဟာကီလိုမီတာ900ကျော်အကွာဝေးထိရောက်နိုင်ပြီးပြစ်မှတ်ကိုမလွဲအောင်ပစ်နိုင်တဲ့အကြောင်းပင်တဂွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။အခုစမ်းသပ်မှုကရတဲ့သင်္ကန်းစာတွေအချက်လက်တွေကိုယူပြီးကာကွယ်ရေးဌာနရဲ့အနာဂတ်တာလက်ပစ်ဒုံးကျည်စမ်းသပ်မှုတွေအတွက်အသုံးပြုသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့ရုရှားချုပ်ဆိုထားတဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေး INF စာချုပ်မပြတ်ပြဲခင်အချိန်အထိအမေရိကန်အနေနဲ့ကီလိုမီတာ900ကနေ9500အထိပြစ်လွတ်နိုင်တဲ့မြေပြင်ကနေဝင်ဟင်ပြစ်ဒုံးကျည်စမ်းသပ်မှုတွေလှုပ်ဆောင်ခွင့်မရှိပါဘူး။ဆယ်စုနှစ်တွေနဲ့ချီအသက်ဝင်ခဲ့တဲ့ဒီစာချုပ်ကတော့ပြီးခဲ့တဲ့သတင်းသုံးပတ်တုန်းကပဲဖျက်သိမ်းလိုက်တာပါရှင်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီဝီကနေအင်္ဂါညဘက်ဒီလိုနေ့ကိုတိုင်းဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေက3000ကျော်အနေနဲ့သူတို့မူရင်းနေရာတွေစီပြောင်းနေသလားဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ကစလို့မေးမြန်းဆန်းစစ်နေပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားတဲ့ဒုက္ခသည်စီးရင်2000ကျော်တွေကလူပေါင်း3450ကိုပြန်လည်ခံမယ်လို့မြန်မာနိုင်ငံဘက်ကအကြောင်းပြန်ပြီးတဲ့နောက်ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်သစ်ပြန်စတင်လာတာပါ။ဒုက္ခသည်တွေပြောင်းနေသလားဆိုတာကိုစစ်တမ်းကောက်ယူတာဒီကနေ့စတင်ပါပြီလို့ Caucasus Bazaar ဒေသက UNHCR ပြောခွင့်ရမျိုးသမီး Louis Donovan က Reuters သတင်းဌာနကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းပြီးဒုက္ခသည်တွေနေရာပြောင်းရေးကိစ္စဆွေးနွေးမေးမြန်းသွားမယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။ဒီတော့တည်းမှာပဲအခုလုံနေတဲ့ဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ဘယ်လ်ဂျီယံ၊ဗြိတိန်၊ပြင်သစ်၊ဂျာမနီနဲ့အမေရိကန်တို့ရဲ့ပန်ကြားချက်အရကုလသမဂ္ဂလူမျိုးရေးကောင်စီဒီကပိတ်အစည်းအဝေးတစ်ခုကိုဗိုလ်ဒူးနေမှာလုပ်ဖို့အစီအစဉ်ထားပါတယ်။နိုင်ငံတကာနဲ့ဒုက္ခသည်တွေကိုယ်တိုင်ကသုံးလုံးခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတော့စီးရင်ထဲမှာပါတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဟုတ်မဟုတ်ဆိုတာနဲ့မြန်မာစစ်ကမ်းတွေကိုတိုက်ခိုက်တဲ့ထဲမှာပါဝင်ခဲ့သူတွေဟုတ်မဟုတ်ဆိုတာစစ်ဆေးထားပြီလို့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားဝန်ကြီး S. Joyshankar ကလည်းရိုဟင်ဂျာဒုက္ခသည်တွေကိုအလင်းမြန်ဘေးရန်ကင်းကင်းပြန်ပို့ရေးဟာဘင်္ဂလားဒေ့ရှ်မြန်မာနဲ့အိန္ဒိယနိုင်ငံတို့ရဲ့အကျိုးစီးပွားအတွက်မရှိမဖြစ်လိုအပ်တယ်လို့ပြောပါတယ်။ရိုဟင်ဂျာတွေကိုအိန္ဒိယကအကူအညီတိုးပေးသွားမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen နဲ့ဓကာမျိုးတော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။
တိုင်ဝမ်ကျွန်းကိုအမေရိကန်က F-16V အစစ်မြေဂျက်တိုက်လေယာဉ်66ဆင်းရောင်းချရေးအတည်ပြုပေးတဲ့အတွက်တိုင်ဝမ်သမ္မတချိုင်အင်ဝမ်ကအမေရိကန်ကိုဒီကနေ့ကျေးဇူးတင်စကားပြောပါရယ်။ပြန်ဖက်တရုတ်နိုင်ငံအနေနဲ့တိုင်ဝမ်ရဲ့ကိုခုခံပိုင်ခွင့်အပေါ်မှာလေးစားဖို့လဲတိုက်တွန်းပါရယ်။ဒေါ်လာ10ဘီလီယံစစ်လေယာဉ်အယောင်အဝယ်ကိုအတည်ပြုလိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာကြေညာခဲ့တာပါ။ဒီရောင်းဝယ်ကိစ္စကြောင့်အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးနောက်ထပ်တင်းမာလာမယ်လို့ခန့်မှန်းကြပါရယ်။တရုတ်ကတိုင်ဝမ်ကိုသူတို့ပိုင်တဲ့အမည်အဖြစ်သတ်မှတ်ထားပြီးလိုအပ်ရင်အင်အားသုံးပြန်သိမ်းမယ်လို့ပြောဆိုထားတာပါ။ဒေါ်နယ်ထရမ့်အဆိုရကကြေညာထားပြီးသားအရင်တုန်းကလှုပ်ထားတဲ့စစ်လက်နက်ပစ္စည်းအရောင်းဝယ်တွေနဲ့ပတ်သက်လို့လည်းသမ္မတချိုင်ကဒီကနေ့ကျေးဇူးတင်စကားပြောပါရယ်။ဒီအချက်ကိုတိုင်ဝမ်ကျွန်းမှာညီညွတ်ရေးနဲ့တည်ငြိမ်မှုထိန်းသိမ်းရေးအခြေအကူပြုဖို့အမေရိကန်ပြည်ထောင်စုရဲ့ကာလရှည်ခိုင်မာတဲ့ရည်တည်ချက်ကိုချက်လောက်အတည်ပြုလိုက်တာဖြစ်တယ်လို့ပြောပါရယ်။တိုင်ဝမ်ကိုတိုက်လေရင်တွေရောင်းမဲ့ကိစ္စသမ္မတထရမ့်ကကြေညာလိုက်တာကြောင့်ကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းတိုင်ပင်မှုစတင်ပြီးဖြစ်ပြီးတော့လွှတ်တော်အမတ်တွေကကန့်ကွက်တာမရှိဘူးဆိုရင်အစောဆုံးနောက်လအတွင်းမှာအယောင်းဝယ်ကိစ္စတရားဝင်ကြေညာချက်ထွက်လာနိုင်ခြေရှိပါရဲ့ရှင်
။အိန္ဒိယနိုင်ငံကလွှတ်တင်ထားတဲ့လူမပါတဲ့အာကာသစူးစမ်းလေ့လာရေးရှင်ငယ်ဟာလပတ်လမ်းကြောင်းတွေကိုဒီကနေ့အောင်မြင်မြင်ရောက်သွားပါပြီ။ဒါအပြင်အိန္ဒိယနိုင်ငံရဲ့နုနယ်သေးတဲ့အာကာသစူးစမ်းလေ့လာရေးအစီအစဉ်သမိုင်းဝင်မှတ်တိုင်တစ်ခုကိုရောက်ဖို့အရေးကြီးတဲ့အဆင့်တစ်ခုကိုကျော်လွန်သွားတာပါ။ဒေါ်လာ140တန်းအကုန်ကျခံပြီးစောက်ထားတဲ့ Chandrayaan 2အာကာသစူးစမ်းလေ့လာရေးယာဉ်ကိုအိန္ဒိယနိုင်ငံရဲ့အားကောင်းလာတဲ့ Geosynchronous ဂျိုရုလွှတ်တင်ရေးယာဉ်ဖြစ်တဲ့ Mark 3တုံးယာဉ်မော်တင်ပြီးအာကာသလည်းလွှတ်တင်ခဲ့တာတလနီးပါးအကြာမှာအခုလိုလက်ပတ်လမ်းကြောင်းနဲ့ရောက်သွားတာပါ။ယာဉ်ငယ်ဟာလကိုတရင်နှစ်ပတ်ကြာလက်ပတ်ပြန်တန်းပြီးတဲ့နောက် Vikram လာဆင်းယာဉ်ဟာ ရမကြီးကနေခွတ်ထွက်ပြီးလရဲ့တောင်ဝင်ရိုးစွန်းမှာဆင်းသက်မှာပါ။လဆင်းရင်ကိုအိန္ဒိယအာကာသအစီအစဉ်ရဲ့ဖခင်လို့သတ်မှတ်ထားတဲ့ Vikram Sarabhai ကိုဂုဏ်ပြုပြီးအမည်ပေးထားတာဖြစ်ပါတယ်။အဲဒီနောက် Vikram လဆင်းရင်ကနေပရာဂျန်လပေါ်သွားရင်ငယ်လေးကိုလွှတ်မှာဖြစ်ပြီးအဲဒီရင်ငယ်လေးဟာလပေါ်မှာ14ရက်ကြာလှည့်ပတ်သွားပြီးတော့လမျက်နှာပြင်မြေပုံကိုရိုက်ယူတာရေရှိတဲ့ရေလက္ခဏာတွေကိုရှာဖွေတဲ့စမ်းသပ်မှုတွေလုပ်တာလရဲ့တွင်ပြင်လက္ခဏာနဲ့ဘူမိဗေဒပိုင်းကိုလေ့လာဆန်းစစ်တာတွေလုပ်မှာဖြစ်ပါတယ်။စတေမာလာခုနှစ်ရည်မှာလဘကိုဆင်းသက်ဖို့စီစဉ်ထားတာအောင်မြင်နေဆိုရင်တော့လဘမှာအာကာသယင်အောင်မြင်မြင်ဆင်းသက်ထားနိုင်တဲ့နိုင်ငံအနေနဲ့အိန္ဒိယနိုင်ငံလည်းပါသွားတော့မှာပါ။အရင်ကအောင်မြင်ထားတဲ့နိုင်ငံတွေကတော့အမေရိကန်၊ရုရှားနဲ့တရုတ်သုံးနိုင်ငံပဲရှိပါသေးတယ
်။ရုရှားရေတက်ဆန်းသက်စခန်းတစ်ခုမှာအကျိုးအကြောင်းတရားမသိရသေးတဲ့ပောက်ကွဲမှုတစ်ခုဖြစ်တာကြောင့်ရေဒီယိုတက်သက်တိကြွမှုအချက်ပေးမှုတွေထွက်လာပြီးရက်တော်ကြာပြီးတဲ့နောက်မှာရေဒီယိုတက်သက်တိကြွမှုစောင့်ကြည့်စကန်အတော်များများမှာစိတ်ငြိမ်နေတဲ့အတွက်ပောက်ကွဲမှုရဲ့ပမာဏကိုရုရှားဆိုရကဖုံးကွယ်ထားသလားဆိုတဲ့စိုးရိမ်ချက်တွေထွက်လာပါတယ်။အဲ့ဒီပောက်ကွဲမှုအတွင်းမှာလူ9ဦးသေဆုံးခဲ့ရတာပါ။ရုရှားနိုင်ငံကရေဒီယိုတက်သက်တိကြွမှုစောင့်ကြည့်တဲ့စကန်တစ်ခုကနေအချက်လက်ပေးပို့တာတွေဘာမှမသိရပဲရပ်သွားပြီးတဲ့နောက်အခုတော့လုပ်ငန်းတွေပြန်စနေပြီလို့ဗီယက်နာအခြေစိုက်နျူကလ িয়ার စမ်းသပ်မှုလုံးဝပိတ်ပြီးဆိုင်ရာသဘောတူစာချုပ်အဖွဲ့ CTBTO တာဝန်ရှိသူတွေကဩဂတ်လ20ရက်နေ့မှာပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်လုပ်ငန်းတွေရပ်သွားတယ်လို့အစိုးပိုင်းကပြောထားတဲ့တခြားစခန်းတစ်ခုနဲ့ပတ်သက်လို့တော့ CTBTO ကဘာမှမပြောပါဘူး။ရုရှားနိုင်ငံမှာလေထဲမှာရေဒီယိုတက်တီကြွအမုံလေးတွေပြန့်နှံ့နေတာရှိမှရှိတိုင်းတာတဲ့စခန်းစုစုပေါင်း6ခုရှိပါတယ်။အခြေအနေရရနဲ့ပတ်သက်လို့သမရမှာအချက်လက်တွေအားလုံးရနေပြီမဲ့စောင့်ကြည့်စခန်းတွေဟာအစိုးရအဖွဲ့ရဲ့အစိုးရလုတ်ပိုင်ခွင့်ပြင်ပမှာရှိနေတယ်လို့ရုရှားအစိုးရအဖွဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုဩဂတ်လ20ရက်နေ့မှာပြောပါတယ်။စခန်းတွေရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဘယ်သူကိုသူတို့တင်ပြရတယ်ဆိုတာမသိတဲ့အကြောင်းသတင်းတောက်တွေအနေနဲ့ကိုယ်တိုင်ဖော်ထုတ်တာကပိုပြီးလွယ်ကူမဲ့အကြောင်းပြောခွင့်ရပက်စကော့ဖ်ကပြောပါတယ်ရှင်။
ပြင်သစ်သမ္မတအီမန်နွယ်မာခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပြင်သစ်နိုင်ငံတောင်ပိုင်းမှာတင်းလာနေကတွေ့ဆုံဆွေးနွေးကြတာမှာယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်မြင့်လို့ဆောင်ရွက်ကိစ္စအတိုးတက်မှုရခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားအခြေအနေနဲ့ရုရှားတိုက်ခိုက်မှုတွေကိုဆွေးရကနှိမ်နှင်းဖြိုခွဲတဲ့ကိစ္စတွေအပါအဝင်တခြားကိစ္စတွေပေါ်မှာတော့သဘောထားကွဲပြားကြပါတယ်ခင်ဗျာ
။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုကြကြောသိန်းနဲ့မခင်ဖြူတွေတို့ကပြောပြပေးခဲ့တာပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့တင်ဆောင်မာတွေကိုဆက်တိုက်တင်ပြတော့ပါမယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိဆက်လက်ဖြစ်ပွားနေတာပါ။တစ်ချိန်တည်းမှာပဲမကြသေးခင်ရက်တွေအတွင်းတိုက်ပွဲတွေကြုံခဲ့ရတဲ့သိန်းနီနဲ့အမှုဆဲကြမှာလဲလမ်းပန်းအဆက်အသွယ်တွေပြတ်တောက်နေသလိုတိုက်ပွဲအတွင်းပိတ်မိနေသူတွေလည်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ဟန်းကအပြည့်အစုံပြောပြထားပါတယ်
။မန္တလေးတိုင်းပြည်ဦးလွင်မြို့ကတက်မတော်နေပညာတက္ကသိုလ်နဲ့ရှမ်းပြည်နယ်နောင်ချူမြို့ကရေစကန်တွေကိုပြီးခဲ့တဲ့တစ်ပတ်ထဲတရုတ်နယ်စပ်အခြေဆိုင်တိုင်းသားလက်နက်ကိုင်အဖွဲ့တွေစီးနင်းတိုက်ခိုက်ရာကနောက်ဆက်တွဲတိုက်ပွဲတွေဒီကနေ့ထိဆက်လက်ဖြစ်ပွားနေတာပါ။ဒီကနေ့ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။ဒီနေ့မနေ့ဆောင်းပိုင်းတော့မှာကျွန်တော်ဟိုကနောင်ချူကနေပြီးတုတ်သွားတဲ့အခါကြီးဆောင်းမဲအလောင်းရက်ဆက်ရောက်နေတယ်ဒီလိုလိုက်လာလို့ကြာရှင်းနေမှာရှိတယ်။အဲဆောင်းမဲအလောင်းရက်ဆက်ဦးကြီးရ59မိုင်နဲ့ဆက်လာလို့ကြာအဲမှာတော့အနည်းတဝိုင်းမှာတော့ကျွန်တော်စစ်တပ်ကွဲဆင်ခွာခဲ့တယ်။အဲမှာကျွန်တော်ကြီးကဟိုတနက်တည်းကဆက်ဆက်ပြီးပြည်ပြည်ရောက်နေတယ်။သူတို့ရာယူရှေ့ပြုထားတဲ့အခန်းအခုရလိုက်ပါပြီ။ဒီကျွန်တော်တို့ကုတ်ခံတဲ့ပုံသက်မပိလုံကြွားပါလို့မှာတော့တတိယဦးသားမကြီးပြေးပါပဲသူတို့အဲဒီအရှိဘကကောင်းကောင်းမှနေရာယူထားတာရှိတယ်။ငါတပွားလာရင်နောက်ဆက်နေရတာအဲဒီကတော့ကျွန်တော်တို့လိုက်တာရှင်းနေတယ်ရှင်းနေတာမလဲ။ဒီနိုင်ကောင်ကလည်းပါလို့တတိယဦးမဖြစ်တော့အဲ့ကိုခိုင်ရည်ဒီလိုပါတော့ပြုစုကြောင်းနေတော့တော့လည်းရောက်ပြန်တဲ့ကျွန်တော်ညနေ၄နာရီလောက်ဆိုတော့အဲဆိုက်ကျော်ခေါ်တာရှိတယ်ဗျ။
ဒါအပြင်ဒီကနေ့ကုတ်ခိုင်ရဲ့နန်းပံကကြားမှာတိုက်ပွဲတွင်ကြီးစံထိမှန်နေလို့ပိတ်မိနေတဲ့တောင်သူနူးကိုလူမှုကယ်ဆယ်ရေးအသင်းတွေကအလံဖြူထောင်မွေးပရိုက်တာကားတွေနဲ့တွားရောက်ခေါ်ဆောင်ပေးမဲ့လူမှုကယ်ဆယ်ရေးကားတွေကိုပါအပြစ်ခံရတာကြောင့်နောက်ပြန်လှည့်ခဲ့ရပါတယ်။တိုက်ပွဲရှိန်ပြင်းထန်လာတာကြောင့်လာရှိုးသိန်းဒီကုတ်ခိုင်တို့မှာစစ်ဘေးဒုက္ခသည်စကန်တွေဖွင့်လှစ်ထားပြီးဒုက္ခသည်1400နီးပါးခိုးလုံနေကြပါတယ်။ဒုက္ခသည်စကန်တွေမှာတော့ရှမ်းပြည်နယ်အစိုးရကစားနပ်ရိက္ခာထောက်ပံ့ပေးတာကြောင့်ရှမ်းပြည်နယ်လူမှုဝန်ထမ်းဘေးစီမံဦးစီးဌာနတာဝန်ခံဗမာတိုင်းရင်းသားရေးရာဝန်ကြီးဒေါက်တာအောင်တန်းမောင်ကရှင်းပြပါတယ်။
တို့ဒီလောလောဆယ်ဒီဟာတွေကိုစ ကျတော့ခါတိုင်းဆိုတစ်ပတ်စာဒီကတော့တို့ပုံရောပြီးနှစ်ပတ်စာလောက်ရတယ်။ဘာတွေပေးတာဆိုတော့စံရယ်စီရယ်ငါတက်တာရယ်ပေါ့အခြေခံစားကုန်ကျတော့ပေးတယ်။နှစ်ပတ်စာလောက်ပေးတာတိန်တောင်စုကိုနော်
မြောက်ပိုင်းမဟာမိတ်တုံးဝင်ဖြစ်တဲ့ TNL တောင်းပလောင်ဖွဲ့ A ရခိုင်လက်နက်ကိုင်ဖွဲ့နဲ့ MNDA ကိုကန့်အဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်တဲ့တိုက်ခိုက်မှုတွေအတွင်းဖျက်ဆီးခဲ့တဲ့ဂုတ်တွင်းတရားကိုတော့စစ်လို့ရင်းဝန်ကြီးဌာနကနှစ်လန်းသောယာယီဘီလီတရားထုတ်ခဲ့ပြီးဒီကနေ့မှပဲရှင်ငယ်တွေကိုစတင်ဖျက်ဆီးခွင့်ပြုခဲ့ပါတယ်။ဒါပေမဲ့တင်းနီနဲ့မူဆယ်ကြားမှာတော့တိုက်ပွဲတွေဖြစ်ပွားနေရာကြောင်းရင်းနေကိုတောလာခွင့်မပြုတဲ့အတွက်လန်ခီမှာပိတ်မိနေသူတွေရှိနေကြောင်းကုတ်ခိုင်မြုပ်ကန်ဦးကခုလိုပြောပါတယ်
။လာချိုးကလာချိုးနဲ့အတင်းနေကြတာကောင်းတယ်နေတော့တင်ပြီးတယ်။နောက်ဒီတင်ပြီးနဲ့ကုတ်ခိုင်နဲ့မူဆယ်ရဲ့အကြောင်းတင်ပြရတယ်မူဆယ်ပြီးအကောင်းရှင်းပြီးဘူးကျွန်တော်ဒီမျိုးရကားရတဲ့ပြုံပြင်းတဲ့ဘူးအဲ့ရမျိုးပြန်ကားရတဲ့ပြင်းဘူးငါလို့ဖြစ်နေကုတ်ခိုင်ကမြေတမယ်လိုပဲသူတို့တိုက်ပွဲပြစ်တယ်နော်
လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တိန်းနီနဲ့ကွတ်ခိုင်မူဆယ်ဘက်မှာတော့ရင်သွားလာမရှိလို့ကုန်စီစီးဆင်းမှုတွေမရှိတော့တဲ့အတွက်အခက်အခဲတွေကြုံနေရကြောင်းလဲကွတ်ခိုင်မြို့ကနောက်တူဖြစ်တဲ့မတ်မိုင်မိုင်ကပြောပါတယ်
။ပိတ်မိတဲ့လူတွေကရှိတဲ့ကိုမြို့ကိုရွာကရှိနေတဲ့ဟာကိုပဲစားနေရတယ်။တိန်းနီမှာကျတော့ဘာပဲပြောဆန်ထွက်တဲ့နေရာရှိတယ်၊စွားထွက်တဲ့နေရာရှိတယ်။အဲ့ဒါကြောင့်အဆင်ပြေတယ်။ကွတ်ခိုင်လိုနေရာကတောင်ပေါ်ဒေသဖြစ်တယ်။သူကဆိုက်ပြိုးရေးလည်းဖြစ်ထွက်တဲ့နေရာမဟုတ်ဘူးအဲ့တကြောင့်မလို့ဒီမှာကျောင်းနဲ့ဆန်ဆိုင်နဲ့ဆိုင်သုံးဆိုင်ကပဲယူစားနေရတယ်အဲ့ပြက်ရင်တော့မပြောတတ်ဘူးပေါ့နော်အဲ့လိုအခြေအနေတော့ရှိနေတာတပြုတ်လုံးလို့ကတော့ဒုက္ခရောက်သွားနိုင်တဲ့အနေအထားတော့ရှိတယ်
တရုတ်နယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကိုင်၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကတော့မနေ့တုန်းကပဲအပြင်းထန်ဝေဖန်ခဲ့ပါတယ်။အရတားတွေအပါအဝင်လူထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတဲ့တိုက်ပွဲတွေကြောင့်မြောက်ပိုင်းဒေသမတည်ငြိမ်မှုကိုထိခိုက်နိုင်ကြောင်းလည်းသတိပေးခဲ့တာပါ။မြန်မာအစိုးရကတော့တိုက်ခိုက်မှုတွေကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုထိခိုက်နိုင်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတရုံးပြောခွင့်ရဦးစောထီကပြောဆိုထားပါတယ်ခင်ဗျာ။
ကိုထက်အောင်ခမ်းပါရှင်အခုတော့ရခိုင်ပြည်နယ်ဘက်ကစစ်ပွဲအခြေအနေသတင်းတပုတ်တင်ပြချင်ပါတယ်။စီးရဲပဋိပက္ခဖြစ်ပွားစေရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ရင်းနှံတွေကိုတိုက်ခိုက်မှုတွေလည်းဆက်တိုက်ဆုသလိုပေါ်ပေါက်နေပါတယ်။ဒီကနေ့အစောပိုင်းမှာလည်းပုံနှကျွန်းမြို့နယ်ကမ္ဘာမှာရဲတပ်ဖွဲ့ရင်းနှံတိုက်ခိုက်ခံခဲ့ရတဲ့အတွက်တိုက်ခိုက်မှုတချို့ရှိခဲ့တဲ့အကြောင်းတပ်မတော်နဲ့ဒေသခံတွေကပြောပါတယ်။မနေ့တုန်းကလည်းကြောက်တော်မြို့မှာရဲအရာရှိတအူဓာတ်ထိုးတိုက်ခိုက်ခံခဲ့ရသလိုပစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့တာပါ။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကအပြည့်အစုံပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်တရက်တွေမှာတိုက်ပွဲတွေလက်နက်ကြီးပစ်ခတ်မှုတွေဘုံပွားကွဲမှုတွေဖြင့်ရဲအရာရှိတအူဓာတ်ထိုးတိုက်ခိုက်မှုတစ်ခုနဲ့လည်းကြုံခဲ့ရပါတယ်။ဒီနေ့မနေ့ပိုင်းမှာတော့ဘုံနှကျုံမြို့နယ်ပြင်းသောနဲ့ဗန်းပွေးရွာကြားရဲရင်တန်းမိုင်းခွဲတိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရရှိသူတွေရှိခဲ့တယ်လို့လဲဗန်မွေးရွာသားတို့ကပြောပါတယ်
။ဘုံမကျန်းနေပြင်းတော့နားမှာမိုင်းခွဲတာလည်းတလုံးခွဲတာရှိခဲ့မှုတော့ဒဏ်ရာမရောက်ရတယ်လေဒီကားပဲခဏစီခဏစီဒီကားတော့လမ်းကြီးကထောက်တာကတော့ထောက်ရဖြစ်မှာပါ
စစ်တွေမြို့ကပြန်ဘုံကျုံးဝင်မှာမိုင်းဆွဲတိုက်ခိုက်ခံရတာဖြစ်ပြီးရဲရရှိသူကြဆုံးခဲ့ကြောင်းလဲသတင်းတွေထွက်ပေါ်နေပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူး။နောက်ပိုင်းသစ်သနာရုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မိုင်းခွဲတိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရရှိခဲ့ကြောင်း VOA ကိုတည်ပြုခဲ့ပါတယ
်။မိုင်းခွဲကတော့ဒီမနေ့ဆင်းလာတဲ့ပေါ်မှာတောက်တော့အထိသွားတယ်ရုပ်ဒီဆောင်မိုင်းခွဲခံရတာဒီနောက်မနေ့ချက်ပြီးသွားတယ်ရဲကသူ့ကိုတချို့ကြောင်ရသွားတာရှိတယ်
မနေ့ညပိုင်းမှာလဲကြောက်တော်မြို့နယ်စိတ်ကမ်းယုံနီကန္နာလမ်းမှာမြို့နယ်ရဲတပ်ဖွဲ့မှူးစောတန်းလွင်ဓာတ်ထိုးတိုက်ခိုက်ခံရတဲ့ကြောင်းဘူမူကြီးဝင်းစော်ဦးကဆက်ပြောပါတယ်
။ဒီကကြောက်တော်ကျမောစိတ်မှာသူတို့ဟိုကိစ္စတော်စီနဲ့ပေါင်းရင်တော့ဒီနာဖွဲ့ရကျန်လာတာကိုသွားကြည့်နေတယ်။အဲဒါကနားနဲ့တော့ဆိုပြောတော့ရက
်ဓာတ်ထိုးတိုက်ခိုက်သူကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့လဲဆိုပါတယ်။သာသူခံခဲ့ရတဲ့မြို့နယ်ရဲတပ်ဖွဲ့မှူးကတော့လတ်တလောစစ်တွေဆေးရုံမှာစေကူတမှုခံယူနေရကြောင်းကြောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်။ဒီမှာကျွန်တော်ဆက်တယ်လို့ကြည့်တဲ့အခါမှာစစ်တွေဆေးရုံမှာရှိနေတဲ့ပေါ့စေကူတမှုခံနေတဲ့ပေါ့ထုံရတဲ့အခြေအနေမရှိဘူးလို့ပြောတယ်။ဆိုတော့ဒီမှာကျွန်တော်ဆက်တယ်ပြီးတော့ဗရန်လေးကြည့်တာလို့
မနေ့ကလည်းမင်းပြမြို့တွင်လက်နက်ကြီးကြားရောက်ပောက်ကွဲခဲ့ရာကတူဦးတေဆုံးတူဦးတန်ရာရရှိခဲ့ကြောင်းမင်းပြမျိုးကျန်ရီကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကခုလိုပြောပါရယ
်ကျွန်တော်မင်းပြမျိုးဝင်ကြီးကြီးတောင်ကျော်လန်းဦးကြီးကျောင်းသားမှာအဲ့ဒီမှာအိမ်၄၅၆ဆောင်၇ဆောင်ရှိရှိတယ်အဲ့ဒါမှာညီတုံးကစစ်တပ်ကပြည်လို့ကြရည်ဆိုပြီးသူရောက်ကြတာဆုံးတော့တယ်မင်းအိမ်မှာလာလို့ရရရတယ်
တေဆုံးသွားတဲ့သူဟာခွေ့ပြန်လာတဲ့စစ်တပ်ကတကြကြည်သူလို့သတင်းထွက်ပေါ်နေတယ်လို့မှန်မှန်မှန်စီစစ်နေစဲလို့မြင်းပြမျိုးနဲ့အုတ်ချုပ်ရည်မှုဥကူကူလွင်ကပြောပါတယ
်။ဒါတည်းကတော့တယောက်ဆုံးတယ်လို့ပြောပါတယ်ဗျ။ယောက်ျားလေးဆုံးတယ်လို့ပြောပါအခုတော့ဒီကဲဒီကုနေကြတော့ကျွန်တော်တို့သက်ထိုင်ရသူတို့အဖွဲ့အစည်းနဲ့အတူတူနေတုံးပါဗျ
။ဒီကနေ့မှာမင်းပြမြို့နယ်သကွန်တိုင်နဲ့ကလမတောင်ကြားမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့ဒေသခံတွေကပြောပါတယ်။အေအေပြန်ကြားရေးတာဝန်ခံခိုင်ဒုခကတော့မင်းပြမြို့နယ်နဲ့ပုံနှချုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်အခြေအနေမသိရှိသေးကြောင်းပြောပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေကြေပြတ်စွာဖြစ်ပွားလာနေတယ်လို့တိုက်ပွဲစဉ်တွင်ဒေသခံ 6,000 ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ကိုအိမ်တင်ပေးပို့သွားတာပါရှင်။အခုတော့စီးပွားရေးဆိုင်ရာတင်ပြဆက်ရအောင်ပါ။မြန်မာပြည်တွင်ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုတွန်းအားပေးနိုင်ဖို့နဲ့အနာဂတ်မှာမြန်မာ၊ဂျပန်၊အမေရိကန်ဒီသုံးနိုင်ငံကြားအပြန်အလှန်ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဂျပန်တပ်အမတ်အမေရိကန်တပ်အမတ်နဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေဒီကနေ့ရန်ကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းမြန်မာစီးပွားရေးမှာဂျပန်နဲ့အမေရိကန်ပူးပေါင်းပါဝင်ရင်တိုးတက်မှုအလားအလာတွေရှိလာမှာသူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြထားပါတယ်
။ပြည်တွင်းမှာတောင်းယူတောင်းအောင်ခံပြီးကျင်းဝတ်လိုက်နာရဲ့ရင်းနှီးမြှုပ်နှံမှုတွေကိုမြှင့်တင်ပေးဖို့မြန်မာဂျပန်အမေရိကန်သုံးနိုင်ငံကအစိုးရကိုယ်စားလှယ်တွေစီးပွားရေးတိုင်ဝန်ကသူတွေဒီနေ့ရန်ကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါဒီနေ့ဩဂုတ်လ20ရက်နိုဗိုတယ်ဟိုတယ်ကသူတို့တွေ့ဆုံပွဲကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်ပြီးသူ့အနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုနားလည်ပြီးနိုင်တဲ့သူတွေနဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့ယုံကြည်ထားကြောင်းသူကအခုလိုပြောသွားတာပ
ါဒီမိုကရေစီနီးကြရွေးကောက်တင်မြှောက်ထားတဲ့ရတအစိုးရအနေနဲ့တိုင်းပြည်ရဲ့အခွင့်အလမ်းအလားအလာအပြည့်အဝကိုညတွင်ချင်းတူးတယောက်တည်းကနေအကောင်အထည်ဖော်နိုင်မှာမဟုတ်ပါဘူးမြန်မာဒီမိုကရေစီစင်ကဲပြောင်းလဲမှုမှာရင်ဆိုင်နေရတဲ့နိုင်ငံရေးစီးပွားရေးအခက်အခဲတွေကိုနည်းနည်းနည်းနည်းနားလည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်တိုးတက်မှုအလားအလာတွေရှိလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်
လုံငန်းရှင်တွေဘက်ကလည်းမြမဈေးကွက်မှာရင်းနှီးမြှုပ်နှံမှုတိုးချဲ့ဖို့လက်တလောကြုံရရဲ့စိန်ခေါ်မှုတွေအခက်အခဲတွေကိုကဏ္ဍအလိုက်ဆွေးနွေးကြတာပါမြမဂျပန်အမေရိကန်သုံးနိုင်ငံကြားစီးပွားရေးပူးပေါင်းဖို့လားလာရင်းနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးတောင်ထွန်းဂျပန်တန်အမတ်အမေရိကန်တန်အမတ်နဲ့အပြန်အလှန်ဆွေးနွေးရာကြီးလုပ်ခဲ့ပါတယ်ညနေပိုင်းမှာတော့မြန်မာနိုင်ငံကုန်သွယ်နှင့်စက်မှုလုပ်ငန်းရှင်များအသင်းအမေရိကန်ကုန်သွယ်စက်မှုလုပ်ငန်းရှင်များအသင်းနဲ့လုပ်ငန်းရှင်တွေဆက်ဆွေးနွေးကြတာပါအမေရိကန်ကုမ္ပဏီတွေကတောင်းအယူမှုတောင်းအခံမှုရှိရဲ့ယင်းနှိမ့်မြုံနှံမှုတွေကိုယူလာပြီးအလုပ်ကိုင်တွေလုပ်ငန်းခွင်တင်နှံပေးရပြီးပြီးတော့သဘာဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအတိုင်းအဝန်းတွေအတွက်အကျိုးရှိမဲ့စီးမင်းတွေကိုလည်းလေးစားလိုက်နာတယ်လို့အမေရိကန်တန်မတ်စကော့မာစီဝဲကပြောပါတယ်မြန်မာဂျပန်အမေရိကန်ဒီနေ့ပူးတွဲကျမရဲ့တောင်းအယူမှုတောင်းအခံမှုယင်းနှိမ့်မြုံနှံမှုမြင့်တင်ရေးဖိုရမ်မှာလုပ်ငန်းရှင်တွေအလေးပေးပြောကြားရဲ့အဓိကစင်ခေါ်မှုတွေကတော့အခြေခံအဆောက်အုံတွေအစဉ်ပြေဖို့နိုင်ငံသားငွေလဲလှယ်ရာကြီးလွယ်ကူဖို့တွေလည်းပါပါတယ်။ကမ္ဘာပံရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရမြန်မာနိုင်ငံမှာ 2018-2019 ဘဏ္ဍာနှစ်အစောပိုင်းမှာပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကန့်လန့်တာတွေအနည်းငယ်တိုးလာကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရ၏ကိန်းဂဏန်းတွေအရဒီနှစ်2019ပထမနှစ်ဝက်အတွင်းပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုစုစုပေါင်း 2.3 ဘီလီယံကိုအတည်ပြုပေးခဲ့ပြီးထိပ်ဆုံးမှရှိနေတဲ့စင်ကာပူနိုင်ငံကစီမံကိန်းပေါင်း73ခုအတွက် 1.3 ဘီလီယံ၊တရုတ်နိုင်ငံကတော့စီမံကိန်းပေါင်း60ကျော်နဲ့တန်ပေါင်း330နဲ့ဒုတိယနေရာမှာအတီးတီးရှိနေရလို့လည်းဖော်ပြထားပါရခင်ဗျာ
။ကိုစောထက်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတစ်ဆက်တည်းရန်ကုန်မြို့ကရင်းနှီးမြှုပ်နှံမှုဖိုရမ်မှာတက်ရောက်ခဲ့သူတဦးဖြစ်တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးရေးစီမံကိန်းမှာလုပ်ကိုင်နေတဲ့နော်ရှိုးဤထုံကိုလည်းဆက်သွယ်မေးကြည့်ပါတယ်။ဒီကနေ့ဖိုရမ်မှာအထက်ဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာသူကအခုလိုစာပြီးတော့ရှင်းပြပါတယ်
။ဟုတ်ကဲ့ဒီနေ့အခမ်းအနားကတော့ဒါမြန်မာနိုင်ငံရဲ့ဂျပန်ရဲ့အမေရိကန်ပေါ့နော်သုံးနိုင်ငံကြားမှာတာဝန်တာဝန်ရှိတဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာအောင်ဘယ်လိုမျိုးလုံခြုံတည်မလဲအဲ့လိုမျိုးဆောင်ရွက်နိုင်မှုအတွက်ဘယ်လိုမျိုးဟို challenges ပေါ့နော်သင်ခုံမှုတွေရှိလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒီအခမ်းအနားမှာပြောသွားတဲ့သူတွေပေါ့နော်ဟိုအမေရိကန်သံအမတ်တော်၎င်းဒီအဂျပန်သံအမတ်တော်၎င်း private sector တို့ကပြောသွားတဲ့အထက်မှာဒီမြန်မာနိုင်ငံမှာတော့အရင်ကတခါမှမတွေ့ခဲ့ဘူးရဲ့ဒီတင်ကြောင်းလေးမှုတွေကတော့အများကြီးရှိခဲ့ရပါတော့။ရှိခဲ့တဲ့အထက်မှာတော့ဆန်းစုကြည်ပြောတဲ့အထက်မှာလည်းပါတယ် project bank ဆိုတဲ့ဟာကိုဒီချက်တာရဲ့သူတို့ရဲ့ဒီမြန်မာ sustainable development plan တို့ investment promotion plan တို့အစားတစ်ဖြစ်သူတို့စမ်းဆောင်နိုင်ခဲ့တယ်။ဒါပေမဲ့လည်း စိန်ခေါ်ချက်တွေကတော့အများကြီးရှိသေးရပါတော့အဲ့ဒါတွေကဒီပုံပြမပွင့်လင်းနေတာမျိုးရှိဖို့ရေအဲနောက်ပြီးတော့ reputational risk ဆိုတာရှိရပါတော့ဒါကတော့ဒီအတန်းကြီးရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့လေဒါယူနီယံနိုင်ငံကယူနီယံနိုင်ငံတွေကအလေးထားတဲ့အကြောင်းရင်းပြီးတော့မြန်မာနိုင်ငံမှာ infrastructure အခြေခံစောင့်တွေကလက်သစ်မြအစားတန်းတွေတခြားနေရာအစားတော်တော်လေးကိုဟိုပါပေါ့နော်အားနည်းနေရပါတော့မြန်မာနိုင်ငံကပထမနိုင်ငံကြီးအရအချက်ချကြတဲ့နေရာမှာရှိတော်များလဲဒီလမ်းတွေတခြားတွေ logistic တွေ infrastructure တွေတိုးတက်အောင်မလုပ်ဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့အခွင့်အရေးလိုက်မှာမဟုတ်ဘူးပေါ့နော်နောက်ပြီးတော့မှအစိုးရပိုင်းဆိုင်ရာ decision making process ပေါ့နော်ဆုံးဖြတ်ချက်ချတဲ့အခါမှာလဲခါလိုက်ကြရင်ဟိုသူခမအရင်ခက်တယ်ပေါ့နော် predictability မရှိတဲ့အကြောင်းဒါမျိုးတွေပြောခစ်ခဲ့ပါလေနောက်တစ်ခုကတော့ဒီ manufacturing ပေါ့နော်ဒီမှာနိုင်ငံရဲ့ကုန်ထုတ်လုပ်ငန်းထုတ်တဲ့ကိစ္စမှာဆိုလို့ရှိရင်အရင်အသေး quality ကောင်းတဲ့ဟာလုပ်နိုင်ဖို့အတွက်ဒါအများကြီးလိုရစသဖြင့်ကျွန်တော်တို့ဆွေးနွေးခဲ့တာကြားခဲ့ရပါတယ
်ဟုတ်ကဲ့ပြီးတော့ကျမတို့တရားတလောက်ဆိုရင်မတ်တော် show ကဒီပွဲအပြီးမှာဒေါက်အောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းနည်းနည်းတွေ့ပြီးတော့စကားပြောခဲ့ရတယ်လို့နားလည်ပါတယ်ရှင်အဲ့တော့ဘာလို့အကြောင်းအရာတွေများပြောခဲ့ကြတာပါလဲရှင
်အော်ဟုတ်ကဲ့အပြောခဲ့ရဆိုတော့ကျမတို့ဒါပြိတက်တွေအများကြီးထဲကတယောက်နေနဲ့ပဲအဲ့ဒါလေးကြောက်ခွင့်ရတာပါအဲ့လိုဒီတက်တက်မဟုတ်ပါဘူးရှင်ဆိုတော့ကျမတို့ coffee break လုပ်နေတဲ့အချိန်မှာနိုင်ငံတော်တိုင်ပင်ခံကဝင်လာပြီးတော့မှပရိသတ်တွေကိုတူးချင်းလိုက်ပြီးတော့လုံးဆက်တဲ့အခါမှာဟိုကျမရက်နေတဲ့ဖက်ကိုလည်းလဲ့လာတဲ့အတွက်ကြောင့်မို့ကျမအနေငယ်ပြောဖြစ်တာပဲဖြစ်ပါတယ်ကျမတို့တာမန်ဒီပရိသတ်ရောက်သူအနေနဲ့ကျမသွားဖြစ်ပါတယ်ကျမရဲ့အလုပ်ကနေတစ်ဆင့်ပေါ့နော်ကျမအလုပ်ကတော့ဒီ USA ရဲ့ဟိုဒီမြန်မာနိုင်ငံရဲ့စီးပွားရေးခန္ဓာကျွန်တော်တို့တည်းရေအတွက်လုံထောင်နေတဲ့ project ဖြစ်ပါတယ်ဆိုတော့ကျမတို့အချိန်ကလည်းနည်းနည်းလေးပဲအကန့်တရရဆိုတော့ကျမနည်းနည်းလေးပဲပြောဖြစ်တာပေါ့နော်ဒီတာဝန်ကြီးတာဝန်ရှိရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ကျမတို့လုပ်နေတဲ့ထဲကကျမစိတ်ထဲကဟိုတက်ဆိုင်နေတဲ့ဟာလေးပြောပြရပါတော့ဥမာစီးပွားကုတန်းဦးထဏာနဲ့ကျမတို့က trade portal ပေါ့နော် website တစ်ခုရှိရဲ့အဲ့ဒါကတော့ဒီပြည်လင်းညတာမှုဖြစ်လာအောင်မြန်မာနိုင်ငံရဲ့ဒီကုန်တုံးထုတ်ကုန်ဆိုင်ရာဥပဒေတွေတွေလုံထောင်နှုန်းတွေကိုပြည်မြင့်တာမရှိအောင် website လွင့်တင်တဲ့ကိစ္စတွေပြီးတော့မှအကောက်ခွန်ပေါ့နော် customs နဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့ဒီ national signal window တိချောက်ပြီးတဲ့ကိစ္စပေါ့နော်ပြီးတော့နောက်ဆုံးအခုကတော့ဒီကျွန်တော်တို့ဒီမြန်မာကြောင့်မျက်ရင်သာမူဝါဒရေးဆွဲတဲ့လုပ်ငန်းကိုကျွန်တော်ပြောပြပါတယ်အဲ့ဒါလည်း2016ခုနှစ်တုန်းဆုံးစုကြည် America တော်တော်ကAmerican အစိုးရအရာရှိတွေတွေ့ရခါကြတော့တွေ့တော့ကသူကိုယ်တိုင် request လုပ်ခဲ့တာလို့ကျွန်တော်တို့နားလည်ထားပါတယ်ဒီမြန်မာနိုင်ငံရဲ့ဒီအရေးကြီးတဲ့အကြောင်းမျက်နှာကဏ္ဍမှာဒီလိုကြောင်းလေးမျိုးပြုလုပ်ဖို့ဆိုတော့အဲ့ဒါနေတစ်ဆင့်တစ်ဆင့်ပေါ့လေအဲဒီ American တိုင်းရုံးကနေကျွန်တော်တို့ project ထိရောက်လာပြီးတော့ဒီပြီးခဲ့တဲ့တစ်နှစ်ခွဲလောက်ကြာမှကျွန်တော်တို့အဲ့ဒါသက်ဆိုင်ရာအစိုးရတွေလုပ်ငန်းရှင်တွေအဲလူထုချီပြုဖွဲ့စည်းရတဲ့အကြိမ်ကြိမ်တွေ့ဆုံဆွေးနွေးပြီးတော့ကျွန်တော်တို့ကတော့ facilitate ဒီပညာပိုင်းဆိုင်ရာစံပေါ်တဲ့ project ခန်းကဏ္ဍကနေပါဝင်လာပါဆိုတော့အဲ့ဒါလေးပဲပြောဖြစ်တာပါသူကတော့ policy ရမှုကြောင့်ငါတို့ပြီးသွားပြီဒီတယံစာဝန်ကြီးကိုလည်းတင်လိုက်ပြီဆိုတော့အဲ့ဒါလေးပဲပြောဖြစ်တာပါတကယ်လို့တူလေးပါရှင့်ဟုတ်
မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေပင်သတင်းစဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုဒူတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စက်လုံးပေါင်းတွေကတော့ INDEL SAT 17နဲ့MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချင်တဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာမှာလည်းကြည့်ရှုနာဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 19.25 နဲ့32အပြင်လိုင်းလက်မီတာ 190 ရောကနေည 10:00 အထိတိုက်ရိုက်ထိုးလွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုရင်ဆုံးတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ကောဒိုင်းစပွဲဟာဂျိုးရှိစေမဲ့အပြင်အေးအေးဆေးဆေးနိုင်ရမယ်ဖွယ်ဆိုပြီးလွန်ခဲ့တဲ့တနှစ်ခွဲလောက်ကသမ္မတထရန့် Twitter ကနေရေးခဲ့ဘူးပါတဲ့။ဒါပေမဲ့လည်းတရုတ်နိုင်ငံကသွင်းကုန်ဒေါ်လာဘီလီယံ300ဘူဂုံတွေကိုအခွန်တိုးကောက်မယ်လို့ကြေညာပြေးသိမ့်မကြခင်မှာပဲကမ္ဘာအစုရှယ်ယာဈေးတွေထိုးကျပြီးစီးပွားရေးဆောက်ရုံမှုတွေရင်ဆိုင်ရနိုင်ခြေရှိနေပြီဆိုတဲ့စီးပွားရေးပညာရှင်တွေရဲ့သတိပေးချက်တွေထွက်လာခဲ့ပါတဲ့။ဒီသတိပေးချက်တွေနဲ့ပတ်သက်လို့သမ္မတထရန့်ရဲ့ဂုံသွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့ဒီမိုကရက်ပါတီကသဗ္ဗလောင်းတွေက ABC ရုပ်သံကနေသဘောထားမှတ်ချက်တွေအမျိုးမျိုးထုတ်ဖော်ပြောဆိုကြပါတယ်။ဩဂုတ်လအတွင်းအမေရိကန်စုရှယ်ယာဈေးကွက်တွေတစ်နှစ်အတွင်းအဆိုးဆုံးအခြေအနေထိုးကျခဲ့ပြီးပြီးခဲ့တဲ့ဘက်ကတော့နည်းနည်းလေးမဆိုးစလောက်ပြန်တက်ခဲ့ပါတယ်။တနင်္ဂနွေနေ့ကတော့သဗ္ဗရဲ့ထိပ်တန်းကုန်သွယ်ရေးအရာရှိပီတာနာဗာရိုကတိုင်းပြည်ရဲ့စီးပွားရေးကောင်းနေပါတယ်လို့ ABC ရုပ်သံကခုလိုပြောပါတယ်.
We're going to have a strong economy through 2020 and beyond with a bull market and here's why. If Congress rises above
2020 နဲ့အလွန်အထိကျွန်တော်တို့စီးပွားရေးနဲ့အစုရှယ်ယာဈေးကွက်တွေခိုင်းမာပါတယ်. တကယ်လို့လွှတ်တော်ကပါတီဇွဲတွေမထားပဲ American, Mexico နဲ့ Canada ကုန်သွယ်ရေးသဘောတူညီချက်ကိုအတည်ပြုမယ်ဆိုရင်ဒါချက်ကပြောတာမဟုတ်ပါဘူး. တမိုင်းမှာအကြီးဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါမယ်. တိုင်းနဲ့ချီတဲ့အလုပ်ကိုင်တွေထပ်ပြီးဖန်တီးပေးနိုင်မယ်.သဘောတူညီချက်ပါ
ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းသဗ္ဗရလောင်းအဖြစ်ရှင်ပြိုင်နေတဲ့ဒီမိုကရက်ထက်လွတ်တော်မတ်ကတ်စတင်ဂျီလီဘရန်ကတော့အမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက်ကအကျိုးမရှိဘူးလို့ခုလိုဝေဖန်ပါတယ
် I think NAFTA 2.0 is a disaster. I think it was a giveaway to drug companies in Mexico. It's going to harm our jobs.
NAFTA 2.0 ကုန်သွယ်ရေးသဘောတူညီချက်ကဆူဆူဝါဝါဆုံးရှုံးမှုတွေဖြစ်စေမဲ့သဘောတူညီချက်လို့ကျွန်မထင်ပါတယ်စေဝါထုတ်လုပ်တဲ့ကုမ္ပဏီတွေကိုမက္ကဆီကိုကိုလုတ်ခွေပေးလိုက်ပါလိမ့်မယ်။ကျမတို့ဘက်ကအလုတ်ကင်တွေထိခိုက်နေပါတယ်။သမ္မတထရန့်ကသာအကျိုးရုပ်စေမဲ့သဘောတူညီချက်မဟုတ်ဘူးလို့ပြောနေတာပါ။ဒီသဘောတူညီချက်ရအောင်လုပ်နေရုံနဲ့မဟုတ်ဘူး။တရုတ်နယ်လေကုန်သွယ်ရေးစစ်ပွဲကိုဖန်တီးနေပါတယ်။ကုန်ထုတ်လုပ်တဲ့သူတွေကိုတကယ်ကိုထိခိုက်စေပါတယ်
။ဒေါ်လာဘီလီယံ300ဘူတရုတ်ကုန်တွေပေါ်ခွန်ဆရာကိန်းတို့တိုးကောက်ဖို့သမ္မတထရန့်ဆုံးဖြတ်ပြီးတဲ့နောက်တရုတ်ကုသံရောင်းဝယ်ရေးဝန်ကြီးဌာနကအမေရိကန်လေယာဉ်ထွက်ပစ္စည်းတွေကိုမဝယ်ဖို့သူ့ပြည်တွင်းလုပ်ငန်းရှင်တွေကိုညွှန်ကြားထားပါတယ်။အိမ်ပြည်တော်ကုန်သွယ်ရေးနဲ့ထုတ်ကုန်မှုဝါဒဆိုင်ရာညွှန်ကြားရေးမှူးပီတာနာဗာရိုကတော့ ABC ရုပ်သံကိုခုလိုပြောပါတယ်။
What the president did was looked at that and as of September 1st about half of that will be tariffed at 10%.
တမရအနေနဲ့တွင်းကုန်တွေကိုအခွန်တိုးကောက်ဖို့ညွှန်ကြားခဲ့တာပါ။စက်တင်ဘာလ1ရက်နေ့ကစပြီးကုန်တွေထဲကတဝက်လောက်ကိုဆယ်ရာခိုင်နှုန်းအခွန်ဆောက်ကောက်ပါလိမ့်မယ်။သမရအနေနဲ့စီးပွားရေးအတိုင်းအဝိုင်းအလုံသမားခေါင်းဆောင်တွေတက်ဆိုင်ရာအားလုံးနဲ့ထိတွေ့ဆောင်ရွက်နေတာတွေဟာတိတ်ကိုကောင်းမွန်တဲ့အချက်တွေလို့ပြောရပါလိမ့်မယ်
။ဒါပေမဲ့လည်းဒီမိုကရက်ထဲလွတ်တော်မက်ကတ်စတင်ဂျီလီဘရန်ကတော့ဒါကိုလက်မခံပါဘူး
။ I don't think his world view is reflected in the everyday kitchen table issues.
သမရရဲ့ကမ္ဘာအမြင်သဘောထားတွေကအိဆတူဝမိဖို့ချောင်းတွေကထမင်းဝိုင်းမှာကြုံနေရတဲ့မိသားစုတွေရဲ့အခက်အခဲနဲ့ကင်းကွာနေတယ်လို့ကျွန်မမြင်ပါတယ်။လူတွေကအလောက်ကင်တွေအတွက်စိုးရိမ်နေကြပါတယ်။ကျန်းမာရေးစေကူသားခွင့်မရမှာကိုစိုးရိမ်နေတယ်။ကလေးတွေရှေ့ရေးအတွက်စိုးရိမ်နေကြပါတယ်
။လူဟာမရှာရပြည်နဲ့လူထုနဲ့တွေ့ဆုံပွဲမှာသမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကကမ္ဘာမှာတိတ်ကိုအအောင်မြင်ဆုံးစီးပွားရေးလို့ပြောဆိုသွားပါတယ်။တရုတ်ကြောင့်ငွေကြေးဆိုင်ရာဆုံးရှုံးမှုတွေရင်ဆိုင်ရနေတယ်လို့အမြဲတစေပြောနေပေမဲ့တရုတ်ကုန်ပစ္စည်းတချို့ပေါ်ခွန်တိုးကောက်မဲ့အစီအစဉ်ကိုတော့ဒီဇင်ဘာလအားလတ်ရဲ့ဒီဝေရာဒီပြီးဆုံးတဲ့အချိန်ထိရွှေဆိုင်တဲ့အကြောင်းသမ္မတထရန့်ကမကြခင်ကပဲကြေညာပါတယ်။ တစ်ချိန်တည်းမှာတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ဟောင်ကောင်မှာရှိတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေကိုတခြားအလုံးထောက်ခံခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ပါပြောင်းသွားတဲ့ပုံလည်းရှိနေပါတယ်။ဒီလိုဒီမိုကရေစီရေးလှုပ်ရှားမှုတွေကိုတဆိုင်မမတ်ထောက်ခံခဲ့ပေမဲ့လည်းအမေရိကန်ပြည်ထောင်စုဒီချိန်မှာထူးထူးခြားခြားနှုတ်ပိတ်ငြိမ်သက်နေတာလဲတွေ့နေရကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခံကုန်တာဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်းလေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုဒီရပိုင်းတွေအတွင်းစီးပရိပခါတွေမြန်မာပြည်မှာဘာကြောင့်များတိုးလာလဲဆိုတာပါ။မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရင်တဲ့အတူပဲအခုရပိုင်းတွင်မှဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့ CPPK တွေဟာမြမညီငယ်ရဲ့လုပ်ငန်းစဉ်တော်တော်ကြီးမားတဲ့စင်ခေါ်မှုတည်းဖြစ်လာပါတယ်။နောက်လက်ရှိညီငယ်ရဲ့လုပ်ငန်းတွေမှာလည်းတုံဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုလို့ရှိရင်ဒီ AA ရခိုင်ဖွဲ့နဲ့စစ်ပွဲတွေကလည်းဒေသမတည်ငြိမ်မှုတွေရှိနေပါတယ်။ညီငယ်ရေးဆောင်နေချိန်မှာအခုလိုမျိုး CPPK တွေပိုးပြီးတော့တင်းမာလာတာဘာကြောင့်မလဲ။အခုကျွန်တော်တို့ Daily Life Season မှာဖြေရှားကြည့်ကြမှာပါ။ပေါင်းဆွေးနွေးဖို့ပြဖို့အတွက်ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်။ပထမတူကတော့ENC ရခိုင်အမျိုးသားကောင်စီရဲ့အထွေထွေတွင်းမှုဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောကလက်ရှိမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ဒီမှာလဲပါဝင်ပတ်သက်သူဖြစ်ပါတယ်။နောက်တူကတော့ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှိလာသူဖြစ်တဲ့သီဘောကဦးရဲထွန်းမှာသူဟာအရင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်ပါတယ်။နှစ်ဦးစလုံးကတော့လေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးထွန်းစောကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။ဟု
တ်ကဲ့ဦးထွန်းစောကြီးခုနကကျွန်တော်ပြောလို့ပေါ့ညီငယ်ရေးလုပ်ငန်းစဉ်ဒီကအခုကတုံလဲတုံဆိုင်နေပြီပြောရဆိုရင်တော့အချင်းဒီကနောက်ပြန်ဆုတ်တဲ့သဘောတော်တွေ့နေရပါတယ်စေပရိခါတွေလည်းပိုတိုးလာတယ်ဒါဘာကြောင့်ဖြစ်တာလဲတဖက်ကစေဖီအားတွေကြောင့်ဖြစ်တာလားဒါမှမဟုတ်အစိုးရနဲ့စစ်တပ်ကိုယ်နိုင်ကအားနည်းနေရလားဘယ်လိုကြောင့်လို့သုံးသပ်မိပါလဲ
ဒီကကျွန်တော်မြင်တာကတော့နှစ်ချက်ပေါ့ဗျာဆိုပထမတစ်ချက်ကတော့စေတနာမမှန်ဘူးပေါ့နော်အဓိကတက်မတော်ကရေစားတပလမီမုတ်တစ်ဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်နောက်ပြီးတော့ပြည်ခရဲ့စီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲကွက်ကြအပြစ်ခရဲ့စီလုပ်ပြီးစီးရဲ့သာစီကိုပဲကျိုးပန်းနေတာကိုတွေ့ရတယ်။အတချက်ပေါ့နော်။ဒုတိယတစ်ချက်ကတော့နိုင်ငံရေးစင်တာမရှိဘူး။စီးရဲ့အသာစီမရပဲတက်မတော်အနေနဲ့နိုင်ငံရေးစကားပြောမှမဟုတ်ဘူး။နိုင်ငံရေးစကားပြောလာရင်လည်းပဲအံပြသာသာပဲရှိတယ်။တကယ်တမ်းတက်မတော်ဘက်ကဒီစေတနာမှန်ရင် SC လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းတယ်နဲ့ပြည်လေရမှာပေါ့။အေးတရားဝင်ဆွေးနွေးပွဲကလည်းမရှိအခုနောက်ပိုင်းမှာဆိုလို့ရှိရင် RCSS KNU ဖွဲ့တွေနဲ့လည်းပဲတက်မတော်ကြမှာရန်ပန်ရကတိုက်ပွဲတွေကလည်းဖြစ်နေတယ်ဆိုတော့တက်မတော်မှာနိုင်ငံရေးဆန္ဒမရှိဘူးဆိုတာပေါ်လွင်နေတယ်ပေါ့လေဆိုတော့နိုင်ငံရေးဆန္ဒမပါပဲဒီဟန်ပြလုံနေတဲ့ဆွေးနွေးပွဲတွေကလည်းလုံမဖြစ်တော့ဒီလိုမျိုးအော်အော်တောင်းနေတွေဖြစ်နေတာကတော့မဆန်းဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီမှာတစ်ဆက်ထည့်မိချင်တာကမြန်မာတက်မတော်ဘက်ကလည်းသူတို့ကပြောနေတာပြောရမယ်ဆိုရင်တော့ဒီအရှိတ်ဘက်ချမ်းမှာမြန်မာနိုင်ငံအထူးပြည့်အရှိတ်မြောက်ပိုက်ဘက်ချမ်းမှာဒီတစ်ဖက်သက်ပြစ်ခတ်ရဆေးရီတောက်လျှောက်သူတို့လုံနေတယ်ဒီလုံနေတဲ့အချိန်မှာညီငယ်ရေးလုပ်ငန်းတွေကိုလုံးကြပါဆိုပြီးတော့တိုက်တွန်းနေရလဲရှိပါတယ်ခင်ဗျာပြောရမဆိုရင်တော့ခုနကကိုထွန်းစောပြောသွားတဲ့ထက်မှာသူတို့ဘက်ကတက်မတော်ဘက်ကညီငယ်ရေးအတွက်စိတ်ဆန္ဒမရှိဘူးဆိုတာကိုအဲ့ဒါကိုကျွန်တော်ပြန်မိကုန်းထုတ်ချင်တာပါအဲ့တော့သူတို့ဘက်ကတော့သူတို့ပြောတာကသူတို့ဘက်ကတစ်ဖက်သက်ပြစ်ခတ်ရဆေးရီလုပ်တယ်ညီငယ်ရေးလုပ်ငန်းစဉ်တွေလုံနေအောင်ဆိုပြီးတော့ပြောနေတာတော့ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပဲလေသူတို့ကတော့တစ်ဖက်သက်ပြစ်ခတ်ရဆေးရီကြီးညာတာဘယ်လိုလဲသူကစေတနာမှမပါဘူးပဲတဖက်သက်ပြည်ခရစီပြည်ညာတွေဆိုရင်တနိုင်ငံလုံးတိုက်တာပြည်ညာပေါ့ဥက္ကဋ္ဌနေပြီးတော့မှဒီရှမ်းရယ်ကချင်ရယ်အဲ့ဒီဘက်မှာပဲစစ်တိုင်းငါးခုမှာပဲပြည်ညာတယ်တပြိုင်တည်းမှာဒီအနောက်ဘက်စစ်မျက်နှာမှာနေပြီးတော့မှနော်သွားပြီးတော့မှအင်အားအလုံးကြီးနဲ့နော်ဒီ ULAA အဖွဲ့ကိုအမြင့်ပြုတ်ချေမှုရေးလုပ်နေတယ်ရှစ်လအတွင်းမှာဆိုလို့ရှိရင်ရခိုင်ပြည်စစ်မျက်နှာတဲမှာနော်ဒုက္ခသည်ပေါင်း6000ကျော်ဖြစ်သွားပြီးကြေးရွာပေါင်း200ကျော်300လောက်ကနေပြီးတော့မှနော်အေလူတွေထွက်ပြေးလာရတယ်နောက်ပြီးတော့မှတိုက်ပွဲဖြစ်လိုက်တာကလည်းပဲเนาะအခြေရေအတွက်900ကျော်600လောက်ရှိတယ်စီးတွေးပြစ်ခိုင်းတိုက်ခိုက်မှုတွေဆိုတော့ဒေသုံတန်ရရမှုတွေနောက်ပြီးတော့မှဒီအနိထိုင်တွေကနေစဉ်တွေအများရှိနေတယ်ဆိုဒါတွေကတစ်ဖက်သက်ပြစ်ခရရဲ့စီးရေလုတ်တဲ့ပုံစံတွေကမမှန်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကစေတနာမမှန်ဘူးလို့ဒါပြောချင်တာဖြစ်တယ
်ဟုတ်ကဲ့လက်ရှိအစိုးရဘက်ကအနိထားရည်တည်ချက်နဲ့ပတ်သက်လို့ကိုထွန်းစောဘယ်လိုအများပြောချင်လဲခင်ဗျာအခုဖြစ်တဲ့မြောက်ပိုင်းတိုက်ပွဲတွေအပါအဝင်ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့
ကျွန်တော်မြင်တာကတော့အစိုးရကသူတက်ကူမှနိုင်မှမနိုင်ပဲနော်လက်ရှိဖွဲ့စည်းပုံရကလည်းပဲတက်မတော်ကဒီအစိုးရရဲ့အောက်မှာလည်းမရှိဘူးလေနော် ဒီစင်းပြိုင်အစိုးရအနေနဲ့သူကသွားနေတာပဲကျွန်တော်တိုက်ပြီးမှအစိုးရနှစ်ရက်ရှိတယ်လို့လည်းအများကအားလုံးတကမာလုံးကလည်းလက်ခံထားကြတယ်ဗျနော်အဲ့ဒါကြောင့် NLD အစိုးရအနေနဲ့သူကဒီတက်မတော်ကိုသူ့ရဲ့အစိုးရတက်လို့သူကပြောတာပြောနေရတာအစိုးရရဲ့အောက်မှာတက်မတော်ကတခြားလုံးရှိမနေဘူးနော်2008ဖွဲ့စည်းပုံအရဆိုလို့ရှိရင်ဒီအတိအလင့်ပဲတက်ကသူ့လို့သူလုံမယ်နော်လိုအပ်တဲ့အချိန်မှာသမရစီကနေအမိန့်ထုတ်ပေးရမယ်ဆိုတဲ့ပုံစံမျိုးပေါ့အခုလည်းပဲသမရရဲ့အမိန့်နဲ့တိုက်တယ်လို့သူတို့ကလိုရင်ပြောတယ်အခုလည်းသမကလုံချိုးရေးကောင်စီကကိုယ်စီလေးတွေလာတယ်ဆိုလို့ရှိရင်ဒါသမဒားရဲ့အောက်မှာသွားနေတာပါသမဒားရဲ့နောက်မှာလိုက်နေတာပါသမဒားရဲ့အမိန့်နဲ့ညွှန်ကြားချက်နဲ့အညီလုပ်နေတာပါလို့အဲ့လိုပြောနေတာတွေရှိတယ်။အစိုးရကလည်းပဲသူက2008ဖွဲ့စည်းပုံအောက်မှာဘေးကျန်နေချက်ပေါ့နော်ကျွန်တော်မြင်တာကတော့အခု2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့များဒီဖြစ်စဉ်တွေကနေပြီးတော့မှနော်ဒါဘယောကအနေနဲ့အသုံးပြုနေသလားဒါတော့ကျွန်တော်တို့အတန်တရားဖြစ်မိတယ်။2008ဖွဲ့စည်းပုံပြည်ပြောင်းလဲရေးကိုလွတ်တော်တွင်းမှာအခုကနေပြီးတော့မှအင်တိုင်းအတိုင်းလုပ်ပဲလို့ကြိုးပမ်းနေတဲ့အချိန်မှာဒီပြင်မှာဒီလိုမျိုးကနဂေါ်စားတိုက်နေတဲ့ကိစ္စတွေက2008ပြည်ပြောင်းလဲရေးကိုမလုပ်လို့တဲ့နော်အင်အားစုတွေရှိနေတယ်အထူးသဖြင့်တက်မတော်ကနေပြီးတော့မှ2008ဖွဲ့စည်းပုံအရသူကအခွင့်ထုတ်ကန်ဖြစ်နေတယ်ဒီသူ့ရဲ့အခွင့်ထုတ်ကန်ဘဝကိုသူကမစွန့်လွှင့်ကျင်ဘူးမစွန့်စင့်လွှတ်ကျင်တဲ့အခါကျတော့သူကနော်တည်ရေးကိုနေပြီးတော့မှသူကတစ်ဖက်လေးနဲ့နိုင်ငံရေးအသုံးချနေတယ်လို့ကျွန်တော်ကအဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျကိုတွန်းစော်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ပင်နဲ့ဆွေးနွေးမဲ့သူဦးရထွန်းရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှလာသူတူဖြစ်ပါတယ်ဦးရထွန်းခုနကကုထွန်းစော်ကိုမေးခဲ့တာပဲပြန်မေးချင်ပါလေညီငယ်လုပ်ငန်းစဉ်တွေလုပ်နေတဲ့အချိန်မှာပဲအနောက်ဘက်မှာပဲကြည်ကြည်အခုအရှေ့မြောက်ဘက်မှာပဲဖြစ်ဖြစ်ဒီစီးပရိခါတွေပိုတိုးလာတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲခင်ဗျ
အခုတတော်ဖြစ်သွားတဲ့ကိစ္စကိုပဲဖြတ်ပြီးတော့သုံးတရရင်တော့ဒီတမတော်ကနေပြီးတော့အပြည့်ရဆဲထားတာကသူကတနိုင်ငံလုံးအပြည့်ရဆဲထားတာမဟုတ်ဘူးဒီရှင်းမြောင်းနဲ့မြောက်ဖက်ပိုင်းပေါ့เนาะဒီတိုင်းငါးခုကိုရထားပြီးတော့အနောက်ဘက်မှာတော့သူကဒီအာသာအကျန်းဖက်သမားတွေရှိနေရယ်ဆိုတော့ဒီအကြောင်းပြချက်နဲ့အဲ့ဘက်ကိုတော့ဆက်ပြီးတော့စစ်ပွဲတွေဆင်နွှဲများပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဒီအခုတိုက်ခိုက်တဲ့မဟာမိတ်သုံးဘွယ်ထဲမှာပါတဲ့ AA ကအဲ့ဒီဘက်မှာဖိတိုက်ခံရတယ်လို့ဖြစ်တာပေါ့
ဟုတ်ကဲ့ခင
်ဗျာဒီလိုဒီလိုဖြိတိုက်ခံရတဲ့အနေထားနေပြီးတော့တက်တာတော့အောင်ဒီဘက်ကနေပြီးတော့ဒီဖြင်းရှည်ချစ်တက်ပြီးတော့အင်အားပြော့တဲ့နေရာကိုဝင်တိုက်တဲ့သဘောပေါ့ဝင်တိုက်ပြီးတဲ့အခါကျတော့အဲ့ဒီဘက်ကတက်တူဆွဲထုတ်လိုက်တဲ့သဘောပေါ့ဒါကြောင့်မလို့ဒီဘက်မှာနည်းနည်းတိုက်ကွက်တွေပေါ်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကတော့ဟိုဒီတက်တာတော့မှာပေါ့လေဒါကြောင့်ဒီအကျိုးဆက်ဖြစ်လာတယ်လို့ကျွန်တော်ကတော့
ပုံသက်ပါတယ်ဦးရထိုးရဲ့သုံးသက်ချက်ကတော့စီးဗျူဟာသဘောမျိုးနဲ့ရူပကအခုဒီမြောက်ပိုင်းမဟာမိတ်တွေကဆောင်းရလာတာလားဒါမှမဟုတ်ရှင်စီးရဖိအားပေးဖို့ဆိုပြီးတော့ပုံစံမျိုးနဲ့တွားနေရလားညီညာရေးအတွက်ဘယ်လိုမြင်ပါလဲ
ညီညာရေးအတွက်ကတော့ဒီလိုတွားလို့ရှိရင်တော့ဟိုပို့ပြီးတော့ကောင်းလာဖို့မရှိဘူးဒါကြောင့်မလို့ညီညာရေးအတွက်ပို့ပြီးတော့တိုးတက်ဖို့ဒါမှမဟုတ်ရင်လည်းဒီအဖွဲ့၃ဘွဲ့ကိုတခြားအဖွဲ့တွေနဲ့အတူတူဓာတ်တူလက်ခံဆွေးနွေးဖို့ဆိုတဲ့ရည်ရချက်ကတော့ကျွန်တော်ထင်တယ်အဲ့ဒါကဒုတိယဟိုအကြီးအကျယ်ဖြစ်နေတယ်ပထမဆုံးဒီဒီမှန်နာကတော့အဲ့ဒီအနောက်ဘက်ဆင်းမျက်နာက PR တွေတက်တာသွားဖို့ဆိုတော့ရည်ရချက်ကအဓိကဖြစ်နေတယ်။ဒါကြောင့်ဆိုတော့တက်မတော်အနေနဲ့အခုလိုခံလိုက်ရတဲ့အခါကျတော့သူတို့လည်းဒီကိစ္စမှာတော့တော်တော်လေးအရှက်ရသွားမယ်လို့ထင်တယ်။ဒါကြောင့်သူတို့ကဒီကာလာတူအတွင်းမှာကတော့ထပ်ပြီးတော့သူတို့ထိုးစစ်တင်နဲ့ဖိတိုက်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ပြင်ထန်လာလိမ့်မယ်ဒီကာလာတွေအတွင်းမှာတိုက်ပွဲတွေပို့ပြင်ထန်လာလိမ့်မယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်တယ
်ဟုတ်ကဲ့အဲ့တော့တစ်ဆက်သေးပဲအခုတွားနေတဲ့ညီညာရေးလုပ်ငန်းစဉ်ပေါ်မှာကိုဘယ်လိုတက်ရောက်မှုတွေရှိနိုင်လဲ
ညီညာရေးလုပ်ငန်းစဉ်ကတော့ဒီနေ့ပဲတွေ့လိုက်တာကတော့ချင်းမိုင်မှာကျွန်တော်တို့ KNU ကရော RCSS ကရောပြန်ပြီးတော့ဒီပြည်လုံးဆွေးနွေးပွဲတွေစဖို့အတွက်အဲသူတို့လည်းဒီအစဉ်အမြဲဖြစ်ဒီပါတယ်ဆိုတော့တရင်ပြည့်ပြရတဲ့အတွက်ကြောင့်လို့တမတော်ဘက်ကအစိုးရဘက်ကနေပြီးတော့ဒီအချက်၄ချက်ကိုတင်ပြထားတယ်လို့သိရပါတယ်အဲ့တော့ပြန်စနိုင်အောင်ပေါ့လေအဲ့တော့ကြံတဲ့အဖွဲ့တွေနဲ့တော့ဆက်သွားမယ်တဘောရှိပါတယ်ဗ
ျဟုတ်ကဲ့ခင်ဗျာဦးထွန်းစောဦးရဲထွန်းလေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်ပါဝင်ဆွေးနွေးလို့ရဆိုတော့ဖုန်းနံပါတ်တွေပြပို့ထားတဲ့တော်ရှင်ကိုခေါ်ပါမယ်ပြောရမယ်ဆိုတော့တော်ရှင်တော်များဖုန်းနံပါတ်ပို့ထားရကြောင်းလို့ကျွန်တော်အချိန်ရတော့တော့တော်ရှင်ကိုခေါ်ပြီးတော့မှဖြစ်ပါတယ်အရင်ဆုံးကျွန်တော်ဆိုင်းအောင်ကျော်စန်းကိုဖိတ်ခေါ်ချင်ပါတယ်တူတွတ်တုတ်လေးဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါဗျာကျွန်တော်အိုင်းရဒီလိုပါပဲစစ်တပ်ကတော့
ဒီကလက်ကွက်ညီးပေါင်းဆောင်နဲ့ဒီကတိုက်ဆက်ဆင်တာဆင်နေရတော့မှန်တယ်ဗျအစိုးရကလည်းစစ်တပ်ကိုမနိုင်ဘူးစစ်တပ်ကအစိုးရကိုပဲနိုင်တယ်လေဘာလို့တော့သူကတိုင်းပြည်တွေလိုသမရစကားကိုလည်းနားမထောင်စစ်တပ်ကဒီတဲ့ဝင်ကြီးကစပြီးတော့မှကျွန်တော်စစ်တပ်အောက်မှာပဲရှိရတယ်ဗျနော်ဟုတ်စစ်တပ်အောက်မှာပဲရှိရခါကျတော့စစ်တပ်ကဒီလုတ်ချင်တာလုတ်တယ်ဘာစစ်တိုင်းမှာဗတ်ကြရတာဟုတ်စစ်မတိုင်းဗတ်ကြမရဒီလိုတိုင်းတာလက်နက်ကင်ကိုကြီးပေါင်းဆောင်နေတော့လက်တိုက်နေမယ်လို့ကျွန်တော်ပြောကြည့်ပါရခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ကုဆိုင်ကျော်ဆန်ကျေးဇူးပါကျွန်တော်နောက်ထပ်တူဖိတ်ခေါ်ကြပါလေကုနောင်တူတူလေးဆွေးနွေးပြန်ပြလို့ရပါတယ
်ဟုတ်ကဲ့ပါဗျာကျွန်တော်မြင်နေတာပါဗျာအဲကျွန်တော်ဒီဌာနကြီးကတော့ပြောရလို့ရှင်တော့ဒီ2015နောက်ပိုင်းတော့ဟိုတိုင်းနာလက်နက်ကင်တပ်ဖွဲ့ကိုဟိုအချမ်းကလေးရတဲ့ဆိုမှဟိုအစိုးရကနေ NLD အစိုးရနေကြီးညာတာဟိုကျွန်တော်တန်းကျင်တန်းကျင်တော့ဖြစ်နေတယ်ကျွန်တော်ဒီထားမိတာတော့တန်းကျင်တော့ဒီထားမိပါတယ်အဲ့
ဒါကအစိုးရကနေကြီးညာတာလားအစိုးရကနေအစိုးရနေကြီးဟုတ်ကဲ့
အစိုးရတော့ဆိုပြီးတော့မှဟိုအစိုးရတော့အစိုးရနေပြီးတော့မှဟိုအထူးသဖြင့်လည်းဆက်လိုက်ကြည့်ကြအောင်နဲ့ဟိုမလို့မနေရလို့ဟိုချက်ချင်းဆိုတလို့ပဲဟိုကြီးညာချက်တွေထုတ်ပြန်တယ်အဲ့တော့ကျွန်တော်သိချင်တာတော့တက်မတော်ကနေရောအကြမ်းဖက်ပိတ်ရက်တွေလုပ်ခဲ့တာဒီ2015နောက်ပိုင်းမှာကလုံးဝမရှိလို့များလားလို့ကျွန်တော်သိချင်တ
ာကိုနောင်ကျေးဇူးပါကျွန်တော်ပြီးမေးပြပါမယ်ကျွန်တော်နောက်တူကိုကြည်ဆွေတခါလေးဖိတ်ခေါ်ကြပါလေကိုကြည်ဆွေတို့တော်တော်မေးမြန်းလို့ရပါတယ
် Hello
ဟုတ်ကဲ့ကိုကြည်ဆွေပြောပါခင်ဗျ
Hello
ဟုတ်ကဲ့ကိုကြည်ဆွေကြားပါလေဟုတ
်ကဲ့ခင်ဗျအဲ့ကြားပါကြားပါခုနကဝပန်းနဲ့ဆွေးနွေးကြတဲ့ဆရာနှစ်ယောက်ဆွေးနွေးတာတော်တော်ကိုကောင်းပါတယ်အခုဖြစ်နေတဲ့စေစေရအချက်လက်တွေမှာကျွန်တော်တို့ကတော့စစ်ကိုယ်တို့ဘယ်တော့မှလက်မခံပါဘူးစစ်စစ်တာတာမကောင်းပါဘူးအတက်နဲ့ဆုံးဟိုလူကြီးအနေနဲ့အခုတာဝန်ရှိတဲ့အစိုးရရောတက်မလို့ရောသူတို့ဘက်ကနေပြီးတော့အဲငိတ်ညာတဲ့အနေနဲ့တက်နေဆုံးတွေ NCA လမ်းကြောင်းကိုရောက်နေအောင်အတွက်တင်ရတာလက်နက်ကင်တွေကိုအချိုးကြညီဟိုဒီကြိုင်လမ်းကြောင်းကိုအတက်နဲ့ဆုံးစိုးလျင်စွာဆောင်ရပေးနေတဲ့သဘောပါပဲခင်ဗျ
ဟုတ်ကဲ့ကိုကြည်စေးကျေးဇူးပါနောက်ထပ်တူဖိတ်ခေါ်ကြပါလေဦးချင်းမြင့်တခါလေးဆွေးနွေးမေးမြန်းလို့ရပါတယ
်ဟိုစေပန်းရဘောင်းဆောင်ဒီရည်ချက်ကောင်းမှုလိုပါတယ်ခင်ဗျသူတို့ရည်ချက်မကောင်းလို့မငြင်းမချမ်းဖြစ်ခဲ့တာပါအဲဒီနောက်လူမျိုးပေါင်းစုံရှိတယ်ကျွန်တော်တိုင်းပြည်မှာအချို့တိုင်းသားတွေကတော့ဟိုခဏရက်ဆဲမယ်ကျွန်တော်အတိုက်ခတ်မှုရက်ဆဲမယ်ဒီလိုဆိုရင်တခြားတိုင်းသားကြတော့ဖြစ်မယ်ဆိုတဲ့သဘောမျိုးအဲ့ဒီမှာအလုံးရင်းနဲ့ဖြစ်တယ်ကျန်တဲ့နေရာကျတော့ခဏမင်းတို့နဲ့ကလည်းငါမတိုက်ဘူးငါ့ကိုလည်းမင်းမတိုက်နဲ့ဆိုတဲ့သဘောမျိုးနဲ့ဖြစ်ပါတယ်တိုင်းသားလူမျိုးများကလည်းတိတ်မညံ့ပါဘူးခင်ဗျဒီအင်းကြီးတွေကမူမှန်လို့ဒီလိုဖြစ်ကြပါကျွန်တော်တို့ထိပ်ပန်းရတာလင်းကျွန်တော်တို့တိုင်းသားကျွန်တော်တို့တက်မတော်ထိပ်ပန်းရတာလင်းငြိမ်းချမ်းတာပါအောက်ပန်းရတီတူတူတက်မတော်တက်အောင်ငယ်သားကြီးတော့အသက်ဥပ္ပယင်ကြီးကြီးကြီးအကုန်လုံးဒုက္ခဒုက္ခရောက်ပဲဒီမူဝါဒကိုတော့ပြောင်းနေပါလေခင်ဗျ
ဟုတ်ကဲ့ဗျာဦးချင်းမြေကျေးဇူးပါကျွန်တော်ပင်နိုင်စနေသူတွေကိုပြန်ဖိတ်ခေါ်ကြပါလေတရရှင်တချို့ဖုန်းလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်အရင်ဆုံးကုရဲ့ထွန်းကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေခုနကကိုနောင်ဆွေးနွေးမြေမြန်သွားတဲ့အထဲမှာဒီတိုင်းသားဖွဲ့စည်းတွေရဲ့ချို့ရဲ့လောက်ရကိုဆွေးရကနေပြီးတော့ကြမ်းဖက်လောက်ရတည်းဆီပြီးတော့ပြောပါတယ်တဲ့တမ်းမတော်ကတော့ဒီကြားထဲမှာကြမ်းဖက်လောက်ရတည်းလောက်တာမျိုးမရှိဘူးလားတဲ့ဦးရဲ့ထွန်းဒီအတုံးနှုံးနေဒီလိုသုံးဆွဲကြတဲ့အချိန်တွေကညီညာရေးပေါ်ဘယ်လောက်တက်ရောက်မှုရှိလဲကိုဦးရဲ့ထွန်းအမြင်သိကြပါလေ
ကျွန်တော်အကျံဖဲဒီလုံရဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဒီတော်လိုင်းရေးမှာတော်လိုင်းရေးတရားပေါ့လေတော်လိုင်းရေးတရားမှာလက်နက်ကင်ပိုက်ပွဲချင်းလဲတဲ့အခါမှာအဲဒီကျင့်သုံးရတဲ့တခါတရံမှာကျူးလွန်လိုက်ရတဲ့ဒီရာဇဝတ်မှုမကင်းတဲ့ပြစ်မှုတွေနဲ့တော့ရောထွေးနေတတ်တာပေါ့လေရောထွေးနေတတ်တဲ့အခါကျတော့အခုအမေရိကန်စစ်တပ်တွေတောင်မှကျွန်တော်တို့အာဖဂန်နစ္စတန်တို့ဘာတို့မှဒီသွားပြီးတော့ဒီတိုက်ပွဲချင်းတဲ့အခါမှာအဲဥပဒေကိုအတိအကျမလိုက်နာနိုင်ဘူးမလိုက်နိုင်တဲ့အခါကျတော့အဲ့လိုရာဇဝတ်မှုတွေအကျဉ်းချုပ်တာတွေရှိတယ်ဆိုပြီးတော့အခု ICC ကနေသူတို့ကိုတရားစွဲဖို့တွေဘာတွေလုပ်တဲ့အခါမှာအမေရိကန်ကလည်းအဲ့ ICC တရားရုံးကတရားသူကြီးတွေရှေ့နေတွေကိုချိန်ကြောက်တာပေါ့နော်အဲ့တော့အမေရိကန်လာလို့ရှိရင်ဖမ်းမယ်ဆင်းမယ်ဆိုတာမျိုးပေါ့အဲ့တော့ပြောချင်တဲ့သဘောကတော့ညာကတော့လက်နက်ကိုင်တပ်ဖွဲ့တွေမှာဟိုဘယ်ဖွဲ့ကြီးမဆိုပေါ့လက်နက်ကိုင်တပ်ဖွဲ့တိုင်းမှာကတော့ဒီလိုဟိုဒီဟိုဥပဒေကျူးလွန်ဖောက်ဖျက်တဲ့ဒိဋ္ဌာမျိုးတွေနည်းနည်းအကျန့်ဖက်ခံတဲ့ဒိဋ္ဌာမျိုးလေးတွေတော့ရှိကြတယ်ဗျဟု
တ်ကဲ့
ဒါကြောင့်မလို့ဒါကတော့ဟိုမလွဲမရှောင်တာပေါ့လေ ဒီတက်ခွဲတိုင်းမှာရှိပါတယ
်နောက်တစ်ခုကျွန်တော်ဦးရထွန်းပဲတစ်ဆက်တိုင်းမေးချင်တယ်ခင်ဗျာသရရှင်နေဆွေးနွေးသွားတဲ့အထက်မှာတော့ဒန်းတူရည်တူမှုတိုင်းသားအားလုံးနဲ့ဒန်းတူရည်တူမှုမရှိဘူးတဲ့ဆွေးနွေးပွဲကသူ့ရဲ့သုံးသပ်ချက်ပေါ့နော်စစ်တပ်ကစေတနာမမှန်ဘူးတဲ့ဒါနဲ့ပတ်သက်လို့ဦးရထွန်းအမြင်တုံ့ပြန်ချက်
ဒန်းတူရည်တူမှုဆိုတဲ့ကိစ္စကလည်းအခုကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေကြွားပြီးတော့ဘယ်လိုနိုင်ငံရေးစနစ်တည်ထောင်မလဲဆိုတာကအဲ့ဒီဒန်းတူဒီဖြစ်မှုကိုနိုင်ငံရေးရဒန်းတူရည်တူဖြစ်မှုကိုဘယ်လိုနိုင်ငံရေးစနစ်မျိုးနဲ့ကြွားကြမလဲဆိုတာကိုဆွေးနွေးဖို့အဓိကဖိတ်ခေါ်တာပဲလေအဲ့တော့အဲ့ဒီဟိုဖြစ်တဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီကျွန်ုပ်ဝဲကြီးကအေးအေးဆေးဆေးကောင်းကောင်းမွန်မွန်နဲ့ဖက်ဒရယ်စစ်ကိုလည်းကောင်းကောင်းနားလည်သဘောပေါက်ပြီးတော့ဒီဖက်ဒရယ်စစ်ကဘာမှာအကောင်းဆုံးဆိုတဲ့ဖက်ဒရယ်စစ်ဒီအတိုင်းတွားကြနိုင်တယ်ခြိတက်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒန်းဒီရေးဆိုတဲ့ဥစ္စာကိုကျွန်တော်ပုံစံတစ်မျိုးနဲ့ပေါ့နော်ဖက်ဒရယ်စစ်အောက်မှာပုံစံတစ်မျိုးနဲ့ကျွန်တော်တို့ကဖော်ဆောင်နိုင်မှာဖြစ်ပါတယ်အဲ့တော့ပြောချင်တဲ့သဘောကလည်းနဲ့မကင်ထားတဲ့တိုင်းရင်းသားတွေရှိတယ်ဥပမာအားဖြင့်ကျွန်တော်တို့ဒနုတိုင်းရင်းသားတို့လိုအင်းသားတို့လိုပေါ့နော်အဲ့ဒီလိုတိုင်းရင်းသားတွေလေသူတို့ရဲ့ဒီထူးခြားချက်တွေအလျောက်ဖက်ဒရယ်စနစ်အောက်မှာဆိုလို့ရှိရင်ကိုယ်ပိုင်အုပ်ချုပ်ခွင့်တွေဂန်းဒီခွင့်တွေရမယ်လို့ကျွန်တော်ကတော့ယုံကြည်တယ်ဟု
တ်ကဲ့
အခုကဖြစ်နေတာကတိုင်းရင်းသားတွေကတိုင်းရင်းသားတော်တော်များများငါတို့လက်နဲ့မကင်ထားရင်အဲ့ဒီလိုအခွင့်အရေးမျိုးရနိုင်ဘူးလက်နဲ့ကင်မားဆိုတဲ့ဟာအဲ့ဒီလိုဟိုပေါ့လေဖြစ်လာတဲ့အခါကျတော့ဒီဟာကမလိုလားအဖက်နဲ့အဲအင်္ဂါရေးရဆွေးနွေးခွင့်ပြုပြီးဆိုတဲ့အခု2010နောက်ပိုင်းကာလမှာဟိုထပ်ပြီးတော့ဒီလိုအပစ်တွေပေါ်လာတဲ့အခါကျတော့ဒါကတော့ဟိုစိတ်မကောင်းတာဘူးပေါ့လေကျွန်တော်နိုင်ငံရေးရဆွေးနွေးဖို့အတွက်စကားပြောနိုင်ပြီးဆိုတဲ့အချိန်မှာမှလက်နဲ့တွေဆွဲတန်းကြီးဖြည့်ဆင်းကြတဲ့ကိစ္စကတော့ဒါကနှစ်ခါလုံးတွေမကောင်းဘူးလို့ကျွန်တော်ကတော့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးကျလကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှင်တွေဖိတ်ခေါ်ချင်ပါတယ်နောက်ကနေဒါကဦးညွတ်လဆွေးနွေးမြင်းများလို့ရပါတယ်တူတူတူပေါ့
ဟုတ်ကျွန်တော်အနေနဲ့အခြေခံကြောင်းရင်း၃ရပ်ပေါ်မှာမူတည်နေတယ်လို့မြင်ပါတယ်။နံပါတ်၁ကတော့ခုခံတွန်းလှန်နေရတဲ့ဆွေးပွဲတွေဖြစ်ပြီးတော့နေ့ချက်အနေနဲ့တော်လန်စစ်ဖြစ်ပါတယ်။နောက်နံပါတ်၃ကတော့ဒီအာနာကိုအာနာအတွက်နောက်တိုက်ပွဲတွေဆွေးပွဲတွေဖြစ်နေရတယ်လို့အချင်းချင်းပြောလိုပါတယ်။ခုခံစစ်ကတော့ကျူးကျော်လို့ဖြစ်ရတဲ့ဆွေးပွဲတွေပါ။တော်လန်စစ်ကတော့မတရားမှုတွေဖိနှိပ်မှုတွေလွတ်လပ်မှုတွေအတွက်ဆုံးရှုံးနေရတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်ရင်းရဖြစ်ပါတယ်။ဒါတိုင်းရင်းသားတော်လန်ရေးအင်အားစုဒီအားလုံးကဒီအချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့စစ်ပွဲတွေဖြစ်နေရတာဖြစ်ပါတယ်။အာဏာအတွက်စစ်ကတော့မိမိပါဝါတကူအာဏာဒီမြဲရေးအတွက်စစ်ဝါဒီတွေရဲ့အာဏာခိုင်မြဲရေးကိုအထောက်အပံ့နိုင်မဲ့အဖွဲ့အစည်းတွေအတွက်ဒီလိုစစ်ပွဲတွေတိုက်နေတယ်လို့ထင်ပါတယ
်။ဒ
ါတိုင်းရင်းသားပဲလက်နက်ကင်အဖွဲ့အစည်းကမှနိုင်ငံတော်အာဏာရယူတဲ့တိုက်ပွဲဝင်နေရမဟုတ်ပါဘူး။ပောက်ပင်ပါကြောင့်ကမ်းရတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်မိမိဒေသမိမိလူမျိုးအတွက်တရားမျှတတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေကြတယ်ဆိုတာနားလေလက်ခံဖို့လိုပါတယ်စစ်ကောင်းဆောင်တွေအနေနဲ့ရေးကြက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးကျွန်းလာကျေးဇူးပါကျွန်တော်နောက်ထပ်သူဖိတ်ခေါ်ချင်ပါတယ်ကိုဆိုင်လင်းတာတူတူတူလေးစနေမြင်မြန်လို့ရပါတယ်ကိုဆိုင်လင်းမရှိလို့ရှင်ကိုတီးလိုက်မှုရှိလားမသိကိုတီးလိုက်မှုကိုဆိုင်လင်းဟုတ်ကဲ့ကိုဆိုင်လင်းတူတူတူစနေမြန်မြန်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလက်ရှိနေတာထဲမှာစက်မတော်ဘက်ကနေထိုးစစ်တွေအများကြီးဆင်နေတဲ့ကိစ္စတွေကတော့တော်တော်လေးကြီးကြီးကြီးအနေအထားဖြစ်လာမဲ့သဘောရှိပါတယ်ခင်ဗျာအခုလက်ရှိအခုနကနေတာကတယောက်ဆွေးနွေးသွားတဲ့ပုံစံကြည့်ရလို့သူပြောတဲ့ပုံစံပေါ်မှာကျွန်တော်တို့ကသဘောအများကြီးတူပါတယ်ခင်ဗျာဘာလို့ဆိုတော့ခံစစ်နဲ့တုံ့ပြန်နေရတဲ့တိုင်းရင်းသားတွေကိုမတရားဘူးဟိုဟွာဒီယာပြောနေမဲ့အစားဒီတက်မတော်ထိပ်ပိုင်ခေါင်းဆောင်နေနဲ့လက်ရှိအာဏာရအစိုးရနဲ့ဆွေးနွေးပြီးတော့ဒီတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့နီးနဲ့အကောင်းဆုံးငင်းကြေးတည်ဆောက်ကြမလဲဆိုတာကိုဒီအာဏာရအဖွဲ့အစည်းနှစ်ဖွဲ့ကနေပြီးတော့အသေးသေးချာချာစဉ်းစားသုံးသပ်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီစပွဲဝိုက်ပေါ်ရောက်လာအောင်မယ်ကျွန်တော်တို့က
ဒီ
ကျွန်တော်တိုင်းရင်းသားတရားအနေနဲ့ကျွန်တော်တို့ပြောရလို့ရှိရင်စစ်ပွဲတွေအများကြီးว่าอันดีญาติสิปวยฤยไปชิเสร็จผิดละโพอลาละก็มีเนียได้แต่ด้วยเล็กชินี่ล่ะได้มาอายีตบอดาชีโพก็เล็กชิอานายะปาร์ตี้อานายะข้องส่งนี่ออดองซันสุจีเนี่ยตัวอกอลงอ่ะตบอดาชีไปแล้วตายยันดาฤโห လက်တွေဆွေးခေါ်ဖို့လိုအပ်တယ်ဆိုတာကတော့အရင်အရေးကြီးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဆိုင်လေးကျေးဇူးပါကျွန်တော်အချိန်နဲ့သိမြလို့ကျွန်တော်နောက်ဆုံးကုထွန်းစော်ကိုပဲပြည်နိုင်ဆွေးနွေးသူကိုဖိတ်ခေါ်ကြပါလိမ့်မယ်ကုထွန်းစော်ခုနကဆွေးနွေးသွားချက်တွေကိုကြားမှာပေါ့လူတော်များများကလည်းဒီအချိန်ဒီပေါ်မှာတန်ဆရာဖြစ်နေတဲ့ဖြစ်အပြည့်လေးပါမလားအဲ့တော့တကယ်တမ်းညီငယ်လူငန်းစင်တွေကလည်းအစိုးရဘက်ကလည်းလုပ်တဲ့အခုစီးပွားရေးလုပ်နေတဲ့ဖြည့်ထုတ်နိုင်မယ့်အနေအထားရှိပါလားကုထွန်းစော်ရဲ့အနေတုံ့ပြန်ချက်သိကြပါလား
ဟုတ်ကဲ့အခုအဖြေရှာတဲ့နီလန်းကတော့ဒီ21ရာစုပင်လုံးအပေါ်မှာခြေခံပြီးတော့မှသူတို့ဆွေးနွေးပွဲတွေလုပ်ပြီးတော့သွားနေတယ်ပေါ့ဗျာအဲဒီအပေါ်မှာခြေခံပြီးကြည့်မယ်ဆိုလို့ရှိရင်အခုက NLD အစိုးရက21ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်တစ်ခုထက်ပိုလောက်တာကိုမတွေ့ရဘူးပေါ့နော်နောက်ပြီးတော့တက်မတော်ဘက်ကလည်းဒီ21ရာစုပင်လုံးကို NLD ရဲ့တစိမ့်လိုပဲသူကသဘောထားတယ်နောက်ဆုံးမှာတော့ဒီအစိုးရက21ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်အတွက်သုံးချပြီးတော့တမရဘက်ကလည်းပဲ NCA ကိုထောင်ချောက်တစ်ခုအနေနဲ့တုံ့ချနေတာကိုတွေ့ရတယ်။တိုင်းဒါလက်နက်ကန်တော်လည်းဖွဲ့စည်းတွေကလည်းဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်မှာဗမာစစ်အာဏာရှင်စစ်တပ်ကပေးထားတဲ့ဒီခါသီးတဲ့သင်္ကန်းစာတွေအပြည့်တွေနဲ့ဆိုတော့ယုံကြည်မှုကပျောက်နေတယ်။အဲ့တော့ဒီအချိန်တွေအောက်မှာကိုယ်ချင်းချင်းကြားမှာမိသားစုစိတ်ဓာတ်နဲ့အပြေချဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ခါကြတော့သမတ်သမတ်ကြတဲ့ဂျားလူမရှိဘဲနဲ့တော့ဒီကျွန်တော်တို့မြန်မာငြိမ်းချမ်းရေးကတော့ခြေဆက်ဖို့အတော်လေးခက်နေအောင်ပဲလို့ကျွန်တော်မြင်ပါတယ်။
ဂျားလူကဘယ်လိုလူမျိုးကိုတတ်ပါလဲ
။ဆိုရင်တော့မြန်မာပြည်ဟာအလုံးစုံပြတ်တုံးရေးတွင်းနေထေးကိုဆင်းသက်သွားဖို့ပဲရှိမယ်လို့မြင်ပါတယ်။
ဟုတ်ကဲ့ကိုထုံးစော်ဆိုလိုတဲ့ဂျားလူဆိုတာဘယ်လိုလဲပြည်ပကလားပြည်တွင်းကလားဘယ်လိုလူမျိုးဆိုလိုတာပါလဲဘယ်လိုအင်အားစုမျိုးဆိုလိုပါလဲ
။ဟုတ်ကဲ့အဓိကတော့ဗောဗျာဒီကျွန်တော်တို့ပြည်ပကမှရလိမ့်မယ်ပြည်တွင်းမှာကကြတော့ကျွန်တော်တို့ကဒီဓာမိုးပြီးတော့အုပ်ချုပ်နေတဲ့နော်စစ်အာဏာရှင်စနစ်အောက်မှာတော့ဘယ်သူမှခေါင်းမထောင်ရဲဘူး။အဲ့ဒါကြောင့်တမတ်ကြရဲကျွန်တော်တို့နိုင်ငံတကာကပေါ့လေနော်ကြဝင်ပြီးတော့မှကျွန်တော်တို့လုံမှာပဲရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုထုံးစော်ခုနကပြောသွားတဲ့ပုံစံရဆို21ပင်လုံးနဲ့ပတ်သက်လို့ဘာမှမျှော်လင့်ချက်မထားနိုင်တော့ဘူးလား
ဟုတ်ကဲ့21ပင်လုံးကအခုက NLD တို့ရကသူ့ရဲ့နိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့ပြီးလုတာမတွေ့ရဘူးသူတက်မတော်က21ရာစုပင်လုံးကိုဘယ်လိုသဘောထားလဲဆိုတော့သူ့ရဲ့သူ့ကဒါ NLD ရဲ့တစိမ့်လိုပဲသူကသဘောထားတယ်ဆိုဒီအချိန်ဒီကုကြားမှာဒီတိုင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကလည်းပဲသူ့ရဲ့အတွေ့အကြုံတွေရသူကဒီဖြစ်စဉ်ပေါ်မှာနော်ဒီယုံကြည်မှုကနေပြီးတော့မသိမရှိဘူးအဲ့လိုမျိုးယုံတဝက်မယုံတဝက်ပေါ့ဗျာနော်ဒါဒီလိုမျိုးသွားနေကြတာပဲဖြစ်တယ်အဲ့ဒါကြောင့်ဆွေးနွေးမှုတွေကနော်ထံပြတာတာလိုမျိုးဖြစ်လာတယ
်အခ
ုလည်းပဲဒီနေ့ဆွေးနွေးကြတယ်ပေါ့ဗျာနော်ဒါကျွန်တော်မြင်တာကတော့ဗာလဲဆိုတော့နိုင်ငံတကာကဖိအားတွေရလာပြီပေါ့လေပြည်တွင်းကဖိအားတွေရလာပြီဆိုလို့ရှိရင်ဒါဒီပေါ်မှာထထုတ်တယ်နော်အဖိအားတွေအနည်းငယ်ရောသွားပြီဆိုလို့ရှိရင်အဲ့ဒါငြိမ်သွားတယ်ဒီလိုမျိုးပဲသွားနေလို့ကတော့ကျွန်တော်တို့တိုက်ပြီးကဒီစစ်မှန်တဲ့ရည်ရှိတည်တဲ့ခံပြတဲ့ငြိမ်းချမ်းရဖို့ဆိုတာကတော့အလန့်ဝင်နေအောင်ပဲလို့မြင်တယ်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဓာတ်ရိုက်လိုက်အစီအစဉ်အချင်းဆီသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥထွန်းစော်ဥရဲထွန်းတဲ့တရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လိုက်အစီအစဉ်ကိုတော့ဒီမှာပဲညနာဝင်ပြပါခင်ဗျာ
။ထောက်လို့သူကောင်းအောင်တဲ့သူကိုသားညုံဦးစီစဉ်နှိဆက်တဲ့ဓာတ်ရိုက်လိုက်ဆွေးနွေးခန်းကိုကြားခဲ့တာပါရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းတရင်အချင်းချုပ်ကိုကုကြွကြော်သိန်းကပြောပြပေးပါအောင်။
ဂျီဘရိုတာအနာဘိုင်းနေပြန်လွတ်ပြေးလိုက်ပြီးတဲ့နောက်အရိဒေတာတွင်ကနေတွက်ခေါ်တော်ပြီးဖြစ်တဲ့အီရန်အလန်နေရေနယ်တွင်တင်ပေါ်နဲ့မပတ်သက်ဘူးမြေရေပင်လယ်ဒေတာကနိုင်ငံတွေကိုအမေရိကန်အစိုးရကသတိပေးထားပါတယ်။ဟောင်ကောင်ဆိုင်ရာတည်တင်ကောင်စစ်ဝင်ယုံကတန်ဝန်နန်းတူဟာတရုတ်ပြည်မှာကြီးမှာထင်းထင်းခံထားရတယ်ဆိုတဲ့သတင်းတွေပေါ်ဒူဘဲဆိုရင်အကြောင်းပြည်တည်နိုင်ငံသားယုံကပြောပါတယ်။ဆိုင်မွန်ချန်းဆိုတဲ့ပြည်တည်တန်ယုံဝန်ထမ်းဟာဟောင်ကောင်ယူနီချင်းတရုတ်ပြည်တောင်ပိုင်းရှန်ဇန်မြို့မှာဩဂုတ်လ9ရက်နေ့ကစီးပွားရေးဆိုင်ရာအစည်းအဝေးတစ်ခုကိုတော်တက်တာကနေဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်း website တစ်ခုဖြစ်တဲ့ HK01 မှာသတင်းရေးထားတာပါ။မြန်မာနိုင်ငံရဲ့ထပ်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရောဂါဒုက္ခသည်တွေက3,000ကျော်အနည်းနဲ့သူတို့မူရင်းနေရာတွေစီပြောင်းနေသလားဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ကစပြီးတော့မေးမြန်းဆန်စစ်တာတွေလုပ်နေပါပြီ။တိုင်ဝမ်ကျွန်းကိုအမေရိကန်က F-16V အစစ်မြင့် jet တိုက်လေယာဉ်66ဆင်းရောင်းချရေးအတည်ပြုပြီးတဲ့အတွက်တိုင်ဝမ်သမ္မတဂျိုင်ယင်ဝမ်ကအမေရိကန်ကိုဒီကနေ့ကျေးဇူးတင်စကားပြောပါတယ်။ပြိုင်ဘက်တရုတ်နိုင်ငံအနေနဲ့တိုင်ဝမ်ရဲ့ကိုခုခံပိုင်ခွင့်အပေါ်လေးစားဖို့လဲသမ္မတဝမ်ကတိုက်တွန်းပါတယ်။အိန္ဒိယနိုင်ငံကလွှတ်တင်ထားတဲ့လူမပါတဲ့အာကာသစူးစမ်းလေ့လာရေးရင်ငယ်ဟာလက်ပတ်လမ်းကြောင်းတွေကိုဒီကနေ့အအောင်မြင်မြင်ရောက်သွားပါပြီ။ဒါအပြင်အိန္ဒိယနိုင်ငံရဲ့နုနယ်သေးတဲ့အာကာသစူးစမ်းလေ့လာရေးအစီအစဉ်တမိုင်းဝင်မှတ်တိုင်တစ်ခုရောက်ဖို့ရေးကြီးတဲ့အဆင့်တစ်ခုကိုကျော်လွန်သွားတာပဲဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကုချကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအတန်းဖတ်အင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အသံရဲ့မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီလိုင်းဒိုမီတာ32 kHz 933 5လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလံမီတာ190 kHz 1500ရောကနေထုတ်လွှင့်သွားမှာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။Thank you.
This program has come to you from the Voice of America, Washington.